Welcome to the Voice of America in Burmese.
လာနာဇမတော်တာရှင်များရှင်2018ခုနှစ်မတ်လ18ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညပေးသွားမှာပါစီးရီးယားနိုင်ငံအာဖရင်ဒေသကနေအခုသတင်းပတ်တွင်ထွက်ပြေးလာသူပေါင်းသသိန်းခွဲလောက်ရှိတယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ဩစတြေးလျအာဆီယံထိပ်သီးအစည်းအဝေးပွဲအတွင်းအကြမ်းဖက်မှုတိုက်ဖြစ်ရန်မှာထောက်လိုင်းရေးသတင်းအချက်အလက်တွေဖလှယ်ရေးနားလည်မှုစာကြုံလာကိုဒီကနေ့ပဲလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဩစတြေးလျကပြောပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့မနေ့တောက်ကြနေ့ည10နာရီဝင်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကန့်ခါကျေးရွာနီးကကြောက်စိမ်းတောင်စွန့်ပစ်မြေစာဘုံကြီးပျော်ကျခဲ့ပါတယ်လူသေဆုံးပျောက်ဆုံးမှုအခြေအနေဘလောက်ဆိုးဝါးနိုင်ပါသလဲ
တချို့ကလည်း40လောက်ပါသွားတယ်လေသူ60လောက်ပါသွားတယ်တော့ဒါကတော့အရက်စကားတွေကိုတော့မြေသားမှုဒါလည်းသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီဘက်ကမြေသားမှုတကောတကောရေမစီးရည
်ဟာကန်ဒေတာခန်သတင်းသမားတဦးပြောပြပေးသွားတာပါနောက်ပိုင်းမှာသတင်းပြေစုံနားဆင်ရပါမယ်နောက်ပြီးတော့ဒီလိန်ကျွန်ကုံကူးမှုတွေတစ်နေ့တစ်ခြားပို့ပြီးဆိုးရွားလာတဲ့အနေအထားမှာအမေရိကန်ပြည်ထောင်စုမှာဘလို့လူကုံကူးမှုတိုက်ဖျက်ရေးအစီအစဉ်တွေလုပ်နေပါသလဲဆိုတဲ့သတင်းနဲ့အတူမြန်မာနိုင်ငံကပဲတွေအိန္ဒိယဘက်ကိုတင်သွင်းမှုပိတ်ပင်ထားတဲ့အတွက်ပဲဆိုင်တောင်သူတွေဘလို့ဖြည့်ရှင်းတင်သလဲဆိုပြီးပညာရှင်တွေအကြံပေးချက်မြန်မာတခွေအစီအစဉ်ကိုနားဆင်ရမှာပါဒုတိယပိုင်းမှာတော့စနေညတဲ့လေလာအစီအစဉ်တက်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့မေလာကုံမှတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံအတည်ပြုပြောကြားကြောင်းအင်ဗီရောကတောက်ကြနေမှာပြောလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့ဖုန်းစကားပြောရမှာမြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တုံ့ပြန်လာတဲ့အပေါ်သတိနဲ့ကြိုဆိုသွားမှာဖြစ်ကြောင်းလည်းထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားချုံးစံမှာနျူကလ িয়ার ကင်းစင်ရေးအပြောကြီးတာမဟုတ်ဘဲလက်တွေ့ကျကျဆောင်ရွက်ဖို့လည်းခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြောင်းအင်ဗီရောကဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးဖို့နဲ့ပတ်သက်ပြီးတော့တိတိကျကျအတည်ပြုပြောတာမျိုးမရှိပါဘူး။ဒီတော့အတွင်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းကျင်မှာတင်းမာမှုလျှော့ချဖို့ကူညီရေးကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေဒင်သံမကြီးအိုလော့ဖ်စကူကတောက်ကြနီကပြောပါတယ်။ဝန်ကြီးရီယောင်ဟိုရဲ့ဆွေဒင်ခီးစဉ်ပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခရီးအဖြစ်တချို့လေ့လာသူတွေကရှုမြင်ကြပါတယ်။ဒါပေမဲ့သံမကြီးစကူကရောဝန်ကြီးချုပ်လော်ဗန်ရဲ့ပြောခွင့်ရသူကရောဒီတွေ့ဆုံပွဲမှာပါရီဆွေးနွေးတယ်ဆိုတာကိုတော့မပြောပါဘူးဒီစတော့ဟောင်းကဆွေးနွေးပွဲတွေကိုတောက်ကြနေတုန်းကအဆုံးသတ်ဖို့အရင်ကစီစဉ်ထားပေမဲ့ဒီကနေ့မှာပြန်ဆဖို့ရှိတယ်ဆိုတော့အခြေအနေရှိပါတယ်ခင်ဗျာ
FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရိုအဖွဲ့ရဲ့ဒုတိယညင်ကြားရေးမှူးဟောင်းအန်ဒရူးမက်ကေ့ပ်ကိုယာရုကနေချက်ချင်းထုတ်ပယ်လိုက်တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကတောက်ကြနေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။စုံစမ်းစစ်ဆေးမှုရဲ့အစင်းခန်းစား FBI တွင်ကျင်းဝတ်တဲ့မညီတဲ့ဟာတွေကိုစုံစမ်းစစ်ဆေးရတဲ့ဌာနရဲ့စုံစမ်းစစ်ဆေးတွေ့ရှိမှုတွေနဲ့ FBI ဌာနရဲ့အကြီးတန်းတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအရအန်ဒရူးမက်ကေ့ပ်ကိုတာဝန်ကနေချက်ချင်းရဆိုင်းလိုက်တယ်လို့American ရှင်းနေချုပ် Jeff Sessions ကကြေညာချက်ထဲမှာပြောထားပါတယ်။ Donald Trump ကလည်း McCabe ကိုယာရုကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးသူ့ရဲ့ Twitter ပေါ်ကနေ Andrew McCabe ကိုယာရုကနေထုတ်ပယ်လိုက်ပြီးဖြစ်ကြောင်းဒါကြောင့်ဒီနေ့ဟာ FBI အတွင်းအလုတ်စ조사တဲ့သူတွေဒီမိုကရေစီအတွက်ကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောလိုက်ပါတယ်။တချိန်က FBI မှာဒုတိယအကြီးဆုံးဖြစ်တဲ့ McCabe ဟာပြီးခဲ့တဲ့January 30ရက်နေ့ကယာရုကနေအနားယူခဲ့ပြီးမနေ့ပြန်သူ့မွေးနေ့မှာခန်းစား권အပြည့်အဝနဲ့ပင်ဆင်ယူဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုအခုလိုယာရုကနေထုတ်ပယ်လိုက်တဲ့အတွက်သူ့အနေနဲ့ပင်ဆင်လာစားအကုန်လုံးတောင်းမဟုတ်တစ်စိတ်တစ်ပိုင်းလောက်ကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
။ဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါတယ်။ဒီသတင်းပတ်အစောပိုင်းကရုရှားသံတမန်23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံပြန်လာပါရုရှားထောက်လိုင်းရေးဟောင်းဆာဂစ်စကရီပန်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံဆလစ်ဘာရီမြို့ကပန်းချံအတွင်းသတိလေးမင်မျောနေတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာယုန်ကြောထိခိုက်စေတဲ့နိုဗီချော့အစိတ်နဲ့တိုက်ခိုက်လုံခြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်တွေကပြောထားတာပါဗြိတိန်ရဲ့ရန်စတဲ့လုပ်ရက်နဲ့အခြေမြင့်မရှိတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ပြီးဗြိတိန်သံတမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်သံအမတ် လော်ရီ ဘရစ်စတိုးကိုရုရှားနိုင်ငံသားရေးဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ရုရှားရဲ့ညင်ညာချက်မှာဗြိတိန်တန်တမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့မလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာယဉ်ကျေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့ British Council ရဲ့လုပ်ငန်းဆောင်တာတွေကိုလည်းရပ်ပစ်ဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါတယ်။ဒါပြင် St. Petersburg မြို့မှာ Britain ကောင်စစ်ဝင်ရောက်ထပ်မံဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြစ်ဖြတ်ခဲ့ပါတယ်။ဥရောပသမဂ္ဂကနေ Britain နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်ပြေမှုရှိနေတာတွေကိုအာရုံလွှဲပြောင်းတဲ့အနေနဲ့ Britain ဝန်ကြီးချုပ် Theresa May ဟာအခုလိုရုရှားပေါ်မလိုမုန်းတာဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်အချိန်မဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါရခင်ဗျာ
။ Syria နိုင်ငံ Afrin ဒေသကနေထွက်ပြေးလာသူပေါင်း300,000ကျော်ရှိတယ်လို့ Britain ခြေစိုက် Syria လူခွင့်ရေးအဖွဲ့ကြီးကပြောပါရတယ်။ Afrin မြို့ကို Turkey စစ်လေယာဉ်တွေကဘုံကျဲတိုက်ခိုက်နေတာကြောင့်ဗိုလ်ထုနေကဆလလူမျိုးများအခုလိုထွက်ပြေးခဲ့ကြတာပါ။တိုက်ပွဲတွေဖြစ်နေတဲ့ Syria ရှေ့ပိုင်း Ghouta နဲ့အနောက်မြောက် Afrin ဒေသကလူမျိုးများထွက်ပြေးလာတဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းကုလသမဂ္ဂအတွင်းဘူးချုပ်ကတောက်ချာနေကပြောပါရယ် Syria မှာအပြစ်ခတ်ရဆယ်ရီ March 4ရက်နေ့ကကုလလုံခြုံရေးကောင်စီမှတညီတညွတ်ထဲဆုံးဖြတ်ခဲ့ကြတဲ့ဆုံးဖြတ်ချက်အမှတ်2431ကိုလိုက်နာခြင်းမရှိတာကြောင့်စိုးရိမ်ကြောင်းအတွင်းဘူးချုပ် Antonio Guterres ကပြောထားတာပါတူရကီဆိုရကဆန့်ကျင်တဲ့တူရကီနိုင်ငံတွေကကတ်တင်တဲ့ဆီးရီးယားနိုင်ငံတွေကကတ်တည်ကြမှာအဆက်ဆံရှိတယ်ဆိုပြီးတော့ဆီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့ Afrin မြို့ကိုတူရကီတပ်တွေကဘုံကျဲတိုက်ခိုက်နေတာကြောင့်အရသာအများပြပိတ်မိနေစေဖြစ်ပါတယ်ဂူဒါဒေသမှာဆိုရင်လည်းဆီးရီးယားသဘုံတွေနဲ့ဆိုရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဂျာဇာဘီနီနဲ့တောက်ကြနေတွေမှာထွက်ပြေးလာသူပေါင်း 9,000 လောက်ရှိပြီးတော့အခုခါမှာသူတို့ကိုဘေးအန္တရာယ်ကင်းတဲ့ဒေသကိုရှေ့ပြောင်းပေးထားပြီးတော့ထောက်ပံ့ကူညီမှုတွေပေးထားကြောင်းသိရတယ်လို့ဆီးရီးယားရေးစောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြင်ညာနေပါတယ်ခင်ဗျာအကြံဖတ်မှုတိုက်ဖြတ်ရမှာထောက်လိုင်းရေးသတင်းအချက်လက်တွေဖလှယ်ရေးနားလည်မှုစာကြံလွှာကိုဒီကနေ့စတင်နဲ့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားအစည်းအဝေးအတွင်းလက်မှတ်ရေးထိုးကြတယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ခွန်တန်ဘူးကပြောပါရယ်ဩစတြေးလျနိုင်ငံဟာအရှိတောင်အရှအသင်းအာဆီယံဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဒေတာတွင်မှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ခွင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သွယ်ရေးမှာပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်မှုအတွက်ပါအခုလိုပထမဆုံးဩစတြေးလျအာဆီယံအထူးထိပ်သီးဆွေးနွေးပွဲကိုကျင်းပတာပါဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလည်းရိုဟင်ဂျာပြည်ပခနဲ့ပတ်သက်ပြီးတော့လူတရာလောက်ကအစုအဝေးဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးမဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်တန်ဘူးကတောက်ကြောင်နေ့ကပဲပြောခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကစစ်တပ်နဲ့အဆက်ဆံဖြတ်တောက်ဖို့တော့လူခွင့်လှုပ်ရှားသူတွေကတောင်းဆိုနေတာပါ
Australia has been continuing to support the Myanmar military and we are out of step with the rest of the world.
Australia နိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်ပတ်မိုးပေးနေပြီးတော့ဒါဟာတကမ္ဘာလုံးနဲ့မတူဘဲဖြစ်နေပါတယ်. Amnesty International အဖွဲ့အနေနဲ့တည်တလို့ဆိုရင်မြန်မာနိုင်ငံကစစ်တပ်ဟာရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးတော့လူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားမှုတွေကိုစနစ်တကျလှုပ်ဆောင်ပါတယ်. ဒါကြောင့်အစိုးရအဖွဲ့အနေနဲ့နောက်ဒီ Mekong Temple အနေနဲ့မြန်မာစစ်ဖက်နဲ့အဆက်အစံဖြတ်တောက်ဖို့လိုလားပါတယ်လို့ AI အဖွဲ့ပြောခွင့်ရဒိုင်ယန်နာဆက်ရက်ကပြောပါတယ်ခင်ဗျာ
တရုတ်ပါလီမန်ကသမ္မတရှီကျင်းဖျင်ကိုဒုတိယသမ္မတသက်တမ်းတောင်းထမ်းဆောင်ဖို့ဒီကနေ့မှာတညီတညွတ်ထက်ရွေးချယ်တင်မြှောက်လိုက်ပြီးတော့သမ္မတသက်တမ်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်သူ့အနေနဲ့ကန့်သတ်မရှိတောင်းဝန်ထမ်းဆောင်သွားနိုင်မှာဖြစ်ပါတယ်သမ္မတသက်တမ်းနဲ့ကျင်းသာထမ်းဆောင်ဝင်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အပါအဝင်တခြားအချက်20ကိုပြင်ဆင်ဖို့ကိုလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကသဘောတူခဲ့ကြတာဖြစ်ပါတယ်ဒီအခြေခံဥပဒေပြင်ဆင်မှုကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ကအခက်အခဲရှိတည်ပြုခဲ့ကြပြီးတော့ကန့်ကွက်မဲ့9မိသားရှိခဲ့ပါတယ်ကွန်မြူနတီပါတီဥက္ကဋ္ဌအနေနဲ့ရောဘိုးစစ်ကော်မရှင်အဖွဲ့ခေါင်းဆောင်ဖြစ်နေပါသမ္မတရှီကျင်းဖျင်ယူထားတဲ့တခြားတာဝန်တွေကတန်းအကန့်အသတ်မရှိတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှား89ကိုပြင်ဆင်ဖို့လိုအပ်တယ်လို့ကွန်မြူနတီပါတီခေါင်းဆောင်တွေကပြောကြပါတယ်အခုလိုတန်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်အခုလိုအရေးပါတဲ့အပြောင်းလဲတွေကိုတွေ့နေရတဲ့အချိန်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တက်လာနေတဲ့တရုတ်နိုင်ငံအနေနဲ့ သူ့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးကြီးတဲ့အချိန်လေးမှာခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကိုဆက်ပြီးတော့ထိန်းသွားနိုင်မှာဖြစ်တယ်လို့ဆိုပါတယ်။သမ္မတရှီဂျင်ပင်မတိုင်ခင်တရုတ်ခေါင်းဆောင်တွေဖြစ်ကြတဲ့ဟူဂျင်နောင်းနဲ့ဂျန်စီမင်းတို့ဟာလည်းအဲ့ဒီတောင်ပေါ်သုံးခုစလုံးကိုယူခဲ့ပေမဲ့သမ္မတတပ်တန်းနှစ်ခုကုန်ဆုံးတဲ့အချိန်မှာတော့ယာရုကနေနှုတ်ထွက်ပြီးတော့ခေါင်းဆောင်မှုအစ်စ်ကိုလွှဲပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးကယ်ဆယ်ရေးဆိုင်ရာစီးလေ့ကျင့်မှုတွေဒီကနေ့စတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာနေတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာကျင်းပတဲ့ရွှေနဂါး2018စီးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်နိုင်ငံတောင်ပိုင်းတိုင်းရဲ့ကုတ်ကဲရင်မှုပိုချုပ်ရန်ဂျီယန်နဲ့ကမ္ဘောဒီးယားစီးဦးစီးချုပ်ဖိုးဆီရိုအန်တို့ကဒီကနေ့ပူးတဲ့ဖွင့်လှစ်ပေးခဲ့ပါတယ်။ကမ္ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ဦးတို့ပါဝင်တဲ့ဒီစီးရေးလက်ချင်းမှုဟာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးနှစ်60ပြည့်အထိမ်းအမတ်အနေနဲ့ကျင်းပတာဖြစ်တယ်လို့ကာလကြာရှည်စွာရှိခဲ့တဲ့ဆက်ဆံရေးပုံမှုခိုင်မာဖို့နဲ့နိုင်ငံရေးအရာပိုရင်းနှီးယုံကြည်မှုရဖို့အတွက်ရည်ရွယ်ကျင်းပတာဖြစ်ကြောင်းကမ္ဘောဒီးယားစီးဦးစီးချုပ်ကပြောပါတယ်တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံတွင်အကြီးမားဆုံးယင်းနီမြို့နယ်နဲ့နိုင်ငံဖြစ်ပြီး2016ခုနှစ်ကပထမဆုံးအနေနဲ့နှစ်နိုင်ငံရည်တဲ့ပူးတဲ့စီးရေးလက်ချင်းခဲ့ဘူးပါတယ်အဲ့နောက်ပိုင်းအမေရိကန်ရဲ့စီးရီးလေ့ကျင့်မှုကိုကမ္ဘောဒီးယားကအချိန်ကန့်သတ်မရှိဆိုင်းငံ့ထားပြီးတဲ့နောက်တစ်နှစ်လောက်ကြာမှရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးအလုပ်ရှုပ်နေတာကြောင့်ကမ္ဘောဒီးယားဘက်ကအကြောင်းပြပြောဆိုခဲ့ပါတယ်ဒီတော့တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်အရာရှိတွေအနေနဲ့ထိုင်ဝမ်နိုင်ငံကိုသွားရောက်ပြီးသက်ဆိုင်ရာအာဏာပိုင်အနေနဲ့တွေ့ဆုံဆွေးနွေးဖို့အားပေးတဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးတည်ပြုခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့စိတ်ဆိုးသောတာထွက်စေမဲ့ထိုင်ဝမ်ခီးသွောက်ကွင်းဥပဒေကိုသမ္မတထရမ့်ကတောက်ကြနေနှောင်းပိုင်းကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာကားနဲ့တေကန်ဘုံခွဲတိုက်ခိုက်သူတို့ကဗြိတိန်နိုင်ငံကလုံခြုံရေးကုမ္ပဏီတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်အရသား2ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနတောင်းဝန်ရှိသူတို့ကပြောကြားလိုက်ပါတယ်ကဘူးမြို့အစီပိုင်းမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အရသား3ဦးသေဆုံးပြီး5ယောက်ဒဏ်ရာရသွားတယ်လို့လည်းအာဖဂန်အရာရှိတို့ကပြောပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မနေ့တောက်ကြနေ့ည10:00ဝန်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကံခါကျေးရွာအနီးကစွန့်ပစ်မြေစာပုံကြီးပြိုကျခဲ့တယ်လို့ဖားကန့်နယ်ခံတွေကပြောပါတယ်။မြေတူးဆက်တွေအပါအဝင်အနည်းဆုံးလူ40ကျော်လောက်မြေစာပုံပြိပြီးတော့တေဆုံးနိုင်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကတုဖော်နေသေးပဲလို့သိရပါတယ်။အသေးစိတ်ကိုဆက်ပြောပြပေးပါမယ်။မနေ့တောက်ကြနေ့မတ်လ16ရက်နေ့ည10:45မိနစ်ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကံခွာကျေးရွာကကြောက်စိမ့်တူဖော်ရီလုပ်ငန်းခွင်တွေကစွန့်ပစ်မြေစာတွေလာရောက်စုပေါင်းစွန့်ပစ်ကြတဲ့မြေစာပုံကြီးပြိုချခဲ့တဲ့အတွက်ကြောက်စိမ့်တောင်ကုမ္ပဏီကမြေတည်တဲ့ကားကြီးနှစ်စီးအပါအဝင်စွန့်ပစ်မြေစာပုံမှာကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တေဆုံးခဲ့ကြပြီးတေဆုံးသူအရေအတွက်ဟာပိုတိုးလာနိုင်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသတွင်မှာမြေစာပုံမကြာခဏပြိုချလေးရှိပြီးတော့ဒီတစ်ခါမြေစာပုံပြိုကျမှုကတော့အတော်လေးအခြေအနေဆိုးဝါးပြီးလူအနည်းဆုံး10ခန်းလောက်သေဆုံးမှုရှိနိုင်တယ်လို့ကချင်ပြည်နယ်ဖားကန့်အခြေစိုက်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟုတ
်ကဲ့အခြေအနေတော်တော်လေးဆိုးတယ်။ဘာလို့လဲဆိုတော့ဟိုဒေဖိုးတွေတော့ခဏပဲဖတ်ကားကြည့်လေပြေကျသွားခြင်းပါလေ။ဟိုကားမောင်းတဲ့ဒီရောအဲ့ဆက်ထင်းတဲ့ဒီရောဆောက်လူတဲ့အမှရောက်40ကျော်အဲ့လိုဘာသာလို့ဒီလိုတော်တော်လေးဆိုးတဲ့အနေထားရှိတယ်လေဟုတ်ကဲ့။ကျွန်တော်ကြားလာတာအရောက်40ကျော်လို့ပြောလို့အရောက်40ကျော်ပေါ့လေ။အခုတော့ဆိုတော့ပေါ်လာတော့ပြီးတော့တော့တော့သူကလုတ်တော့လုတ်ဖို့ကိုကိုကြီးနေလို့ဘာလို့တော့ရောက်နေကြပြီအဲ့မှာ
ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်သေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေတာအာနာပိုင်းနေဘက်ကတော့လူ၄ဦးပဲလူပြောက်တိုက်ကြားထားတာရှိတယ်လို့သိရပါတယ်။ဖားကန့်ဒေတာခန့်သတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကလည်းတောက်ကြနေညာကပြိုကျခဲ့တဲ့မြေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေတာခန့်အာနာပိုင်းနေစီကသူတိထားသမျှအခုလိုပြောပြပါဗျာ။အ
ဲ့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနေတော့ဘူး။သေတဲ့လူတွေလည်းမနေတော့ဘူးပေါ့နော်။အဲ့ဒီဖားကန့်မှာအဲ့ဒီမြေစာပုံကအဆိုးဆုံးပဲဗျာ။မနေ့ကကျွန်တော်တို့ကြားလာ10:00ခွဲပေါ့ခွာ10:00လောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလှမ်းပြောကြရင်မြေစာပုံပြိုတယ်ပေါ့မှာ။တချို့ကလည်း40လောက်ပါသွားတယ်လို့60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့။ဘာလို့မြေစာပုံကလည်းသူတို့ပြောမယ်ဆိုတော့ပြောတော့တယ်ဒီဘက်ကမြေစာပုံတစ်ပုံတစ်ပုံကရေမစေးတွေအများကြီးပြာကြတာဦး။ငါကတော့တရားရမလို့ဒီမစေးတွေပြားပန်းခပြီးစုပြုံပြီးရှာကြတာ哦ဘာလို့ဒီကတော့ဖားကမျိုးနဲ့အချို့ရုပ်ကိုတန်းနေတော့သူတို့ဒီလူကြောင့်ဆိုင်ထားတာကတော့တရင်လေးယောက်ပဲရှိတယ်ပေါ့နော်အဲ့တော့ဒီဟာကကျွန်တော်တို့ဘယ်လောက်ပါသွားနိုင်လဲဘယ်လောက်တည်ဆုံးနိုင်လဲဆိုတာကဟိုကျွန်တော်တို့ဘယ်လိုမှခံမလို့မရတဲ့ကိစ္စမျိုးဖြစ်နေတာဗျ
ဖာကန်ဒေသထဲမှာအခုလိုမြေစာပုံပြိုကျပြီးလူရာနဲ့ချီမြေစာပုံပိတည်ဆုံးခဲ့ရပေမဲ့လူသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအနေရမရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဦးလာမောင်လာထောင်ကပြောပါတယ
်။ကုမ္ပဏီတွေစုပ်ပစ်ထားတဲ့မြေစာပုံပေါ့လေ။အဲ့ဒါနဲ့တတ်ပြက်ပြီးတော့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘာမှသွားပြီးစစ်ဆေးတာတော့တိကျတာတော့မရှိဘူးလေ။လုံးဝကိုမရှိတာ။ပြီးတော့အဲ့ဒီကုမ္ပဏီကလည်းသူတို့စုပ်ပစ်နေတဲ့မြေစာကိုလည်းပတ်သက်ပြီးပစ်ထားတယ်ပေါ့လေ။အဲ့လိုအဲ့ပေါက်တာကပြစ်ထားတဲ့နေသားတွေကကလပ်ပေါ်လို့နေပူလဲမိုးရွာလဲဖြစ်တဲ့ခါကျတော့အဲ့ကြားကျမှာပြပြီးကျော်စီကြီးတွေတူးခေါ်တဲ့အခါတူးရလွယ်တဲ့အောင်သူပြီးတော့မိုင်းနေပါလေခွဲလာရှိတယ်လေအဲ့လိုခွဲတဲ့ခါကျတော့ကလပ်ပေါ်လို့သူကစွန့်ပစ်ထားတဲ့နေပြအက်တက်ပြီးတော့အဲ့ရတွေဖြစ်ဖြစ်ပြီးအဲ့မှာမိုးကပြန်ရွာလိုက်အဲ့ခါပြတူးခေါက်လာပြီးအဲ့လိုတော့ဟုတ်တယ်အဲ့တော့ကျွန်တော်ကအဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွားပြီးစစ်ဆေးတာတော့ဘာမှမကြည့်ဘူးလေအဲ့ဒါကြောင့်ခဏလာပြီးတော့ဖြစ်တယ်လေကျွန်တော်အနေနဲ့အဲ့လိုမချက်ပြုတ်ကြည့်တာပေါ့
ဖားကန်ကျောင်းစိန်တွင်ကမြေစာပုံတွေမကြခဏပြိုကျပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်မြေစာပုံတွေစနစ်တကျဆွန့်ပစ်ဖို့နဲ့လုပ်ငန်းဝင်အန္တရာယ်မရှိအောင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်လုပ်ကိုင်သင့်ပြီလို့လည်းဖခန်ဒေတာခန်သတင်းသမားကိုဇော်မိုးထက်ကအကြံပြုပါတယ်
။မြေစာပုံကြီးတွေကလည်းအပြင်းကြီးတွေပြေး3-5ရာပုံထဲမှာမြင်တဲ့အတိုင်းအဲ့လိုမျိုးကြီးတွေဆိုတော့တခါဒီရေမဆေးဆိုတဲ့လူတန်းစားကလည်းမြေစာပုံသွားရှာတော့တယ်မြေစာပုံတွေအဲ့လိုအန္တရာယ်များတဲ့ခါကျတော့အစုလိုက်အပြုံလိုက်တွေတည်တာပေါ့နော်။အဓိကတော့သက်ဆိုင်ရာဌာနတွေကဒါဒီကိုကြက်ကြမမနဲ့ဒီသူတို့သတ်မှတ်ထားတဲ့စီကံချက်တွေတိုင်းမပုံဘူးဆိုလို့ရှိရင်အေးအေးဆောင်ရွက်မှုအားနည်းတာပါပဲဒီကဟိုမြေသားပြိုသွားပြီဆိုလို့ရှိလို့ရှိရင်ဟိုကုမ္ပဏီတွေဘက်ကောဌာနဆိုင်ရာတွေဘက်ကောအားကျက်ပြေးရပြီကျွန်တော်ရှာပေးတာမျိုးမရှိရှာမပေးကြဘူးတဘောတော့ပဲတစ်စုံလေး၄-၅လောက်နဲ့ဟိုကောဒီကောလုပ်ပြီးတော့အဲ့လိုမျိုးရှာကြတဲ့အတွက်ဟိုမြေသားပြိုတဲ့အချိန်တိုင်းအချိန်တိုင်းမှာလည်းဘယ်တော့မှကုမ္ပဏီအောင်ရှာမပြီးဘူးတော့ကုမ္ပဏီဘက်ကောဌာနဆိုင်ရာဘက်ကောအဲ့ဒါတခုကလည်းတော်တော်အားနည်းတယ်။ကျောက်ဖေးပြုတ်ကိုရဌာနလုံးချင်းလိုဌာနပြုတ်ရလဲသူတို့တပ်ပပီးထားတဲ့မိသားစုတွေကိုလိုက်ပြီးတော့လေးလာပြီးတော့မှဒီကန်ချက်တဲ့မကြီးတဲ့ဟာတွေကိုအေးယူတာမျိုးမိသားစုကြီးဖြည့်လျှော့လာပြီးတော့အဲ့လိုမျိုးတွေလုပ်ပေးမှုတော်တော်အားနည်းပါတယ်။အတော့ကူအားနည်းတယ်။နောက်လဲဒါကြီးကကျုံမှာပဲ
။ကချင်ပြည်နယ်ဖားကန့်ဒေသတွေမှာကျောက်စင်းရှာဖွေနေတဲ့လုပ်ငန်းခွင်ကစွန့်ပစ်မိသားစုတွေမှာထောင်ထောင်ချီတဲ့ရေမဆေးကြောင့်ရှာဖွေသူတွေဟာအသက်နဲ့ရင်းမီရှာဖွေကြရလိမ့်ရှိပြီးမကြခဏမိသားစုတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးလေးရှိပေမဲ့လို့အခုချိန်အထိပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ့်တွင်းလုပ်ငန်းဝင်လုံခြုံရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေတာမရှိသေးဘူးလို့လည်းဖားကန့်ဒေသခံတွေကပြောပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေနေ့ညမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မိန်းကလေးငယ်တွေနဲ့ယောက်ျားလေးတွေကိုလိန်လုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေပြီးတော့ငွေရှာတဲ့လိန်ကျွန်းကုန်ကူးမှုတွေဟာတစ်နေ့တခြားပုံမိုးဆိုးဝါးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်လေလူကုန်ကူးမှုတိုက်ဖျက်ရေးအရေးပေါ်ဌာနကိုရောက်လာတဲ့ဒီလိုဖြစ်ရပောင်းကနေ့စဉ်အခု20လောက်ကိုရှိနေပါတယ်။ဒီလိုလိန်ကျွန်းရောင်းဝယ်မှုတွေကိုနှိမ်နင်းမှုအတွက်တရားဥပဒေစိုးမိုးရေးရဲရာရှိတွေကလည်းနှီးမျိုးစုံနဲ့စ조사တိုက်ဖျက်နေကြတာပါ။ပြည်ထစားကောင်းတွေကိုဖမ်းဆီးဖို့ထက်လိန်ကျွန်းဖြစ်ရောင်းစားခံရသူတွေကိုလိုက်လံကယ်တင်ဖို့စ조사နေတဲ့ Federal စုံစမ်းစစ်ဆေးရေး Bureau FBI နဲ့ Maryland ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေနဲ့အတူလိုက်ပါပြီးတော့ VOA သတင်းတော် Caroline Presti သတင်းရယူထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင
်။ရဲရရှိ Chris Hay ရဲ့တနေ့တာအစားကတော့အသက်မပြည့်သေးတဲ့ main cleaner တွေကိုလိန်ကျွန်းအဖြစ်ရောင်းစားတဲ့နေရာတွေကိုလိုက်ရှာတာပါပဲ။သူနဲ့အတူနောက်ထပ်ရဲရရှိတဦးဟာ Back Page လို့ခေါ်တဲ့ main cleaner ရဲ့ဓာတ်ပုံတွေနဲ့အတူ online ပေါ်မှာလိန်ဖြောပြေးလုပ်ငန်းလုပ်တဲ့ website တစ်ခုကိုကြည့်နေကြတာပါ။အဲ့နောက်တက်ချက် height ကဖုန်းနံပါတ်တစ်ခုကိုခေါ်ပါတယ်ဘယ်နည်းတွေ့နိုင်မလဲဆိုတာကိုရက်ချင်းတောင်းနေတာပါတစ်ဖက်ကမိန်းကလေးကတနာရီကိုဒေါ်လာ150ပေးရမယ်လို့ပြောတဲ့အခါသူကတခြားစီပြောပြီးတော့ကမ်းလှမ်းပါတယ
် I usually say a short stay which is
ကျွန်တော်က15မိနစ်လောက်ခဏပဲလိုချင်တာလို့ပြောတဲ့အခါသူကဒါဆိုဒေါ်လာ80လို့ပြောပါတယ်ဒါနဲ့ကျွန်တော်တို့သဘောတူညီချက်ယူပါတယ
်မိန်းကလေးကသူ့ကိုလိပ်စာပို့ပေးတာနဲ့အဲ့ဒီနေရာကို height သွားပါတယ်ဟိုက်ဟာမေရီလန်းပြည်နယ်ရဲတပ်ဖွဲ့ကလေးသင်ငယ်ရှာဖွေကယ်ဆယ်ရေးဌာနကပါဖုန်းခေါ်ထားတဲ့မိန်းကလေးကိုတွေ့ဖို့ဘော်တီမိုးလေဆိပ်အနီးကဟိုတယ်တစ်ခုမှာသူကားကိုရက်ပါတယ်ဘက်ကီဟာဆယ်ကျော်သက်အရွယ်တုန်းကဘက်စကာမတ်တိုင်တစ်ခုမှာရက်နေတဲ့အချိန်အမျိုးသမီးတစ်ယောက်ကသွေးဆောင်ဖျားရောက်လာခံရပြီးအဲ့ဒီမျိုးသမီးရဲ့ပြည်တန်းစာကောင်းကသူ့ကိုရောင်းစားခဲ့ပါတယ်နှိမ့်ဆက်မှုမျိုးစုံကိုခံခဲ့ရတယ်လို့ဘက်ကီကပြောပြပါတယ်
I was on the hotel floor
တခါကဟိုတယ်ကျန်းပြင်ပေါ်မှာသူကျမကိုရိုက်တာ၅ရက်လောက်တော့လုံးမလုံးနိုင်ပါဘူးအခုတော့သူကိုယ်တိုင်ရွယ်ရောက်ပြီးသားလိန်ဖြောပြေးအမျိုးသမီးတယောက်အနေနဲ့လှုပ်ကြိုင်နေတာပါ
VU နဲ့စကားပြောနေချိန်မှာကိုပဲသူနဲ့ကာမဆက်ဆံဖို့ဖုန်းခေါ်တဲ့သူတွေရှိပါတယ်။သူတို့ကတော့ Bucky ကို Backpage Online Website ပေါ်မှာရှာတွေ့ကြတာပါ။ဒီ website မှာကအယောင်းဝယ်လုပ်တဲ့အမှတ်တမ်းဘာမှမကျန်နိုင်တဲ့နည်းပညာကိုသုံးထားတာပါ
It's easy
သုံးရတာလွယ်ပါတယ်အခုတော့အကျွေးကလက်မခံတော့ဘဲနဲ့ Bitcoin ငွေချေစနစ်ကိုသုံးပါတယ
်သူ့ကိုဆက်သွယ်လာတဲ့သူတွေကဘယ်သူကိုလက်ခံမယ်ဆိုတာကို Bucky ကရွေးပါတယ်ရဲရရှိဆက်သွယ်ခဲ့ချိန်တုန်းကဘာကြောင့်လက်ခံခဲ့တာလဲလို့မေးတဲ့အခါမှာတော့
He didn't have any bad reviews
သူ့နံပါတ်ကိုကြည့်လိုက်တော့အရင်ကမကောင်းတဲ့အမှတ်တမ်းများရှိတာမတွေ့ရပါဘူးဒီလိုတိဖို့ကိုတော့ Mr. Number ဆိုတဲ့ app ကိုကျမတို့သုံးတာပါ
။လင်းဖြော်ပြေးရေးလုပ်ငန်းလုပ်ကြသူတွေကသူတို့နဲ့ဆက်ဆံတဲ့အမျိုးသားတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုဒီ app ပေါ်မှာမျှဝေကြတာပါ။အထူးသဖြင့်အချက်ဖတ်တဲ့သူလား၊ငွေမပေးဘဲထွက်သွားသူလားစသဖြင့်အချက်အလက်တွေပါ။အခုဖြစ်ရမှာရဲကဘက်ကီကိုမဖမ်းပါဘူး။အသက်မပြည့်သေးတဲ့ main cleaning ရီကိုလိုက်လံရှာဖွေကယ်ဆယ်နေတာကြောင့်ပါ။ညဘက်ရောက်လာချိန်မှာတော့ရဲတပ်ဖွဲ့ကဒီနေ့အတွက်နောက်ဆုံးအကြိမ်ဖုန်းတစ်ခုကိုခေါ်ပါတယ်။အဲ့ဒီနောက်ပြန်ပြင်ဆောက်ထားတဲ့ဟိုတယ်တစ်ခုစီကိုမောင်းသွားကြပါတယ်။ကားနှစ်စီးနဲ့အရွက်ရဲတွေလိုက်ပါသွားတာပါ။အဲ့ဒီရဲ့ရှိနေတာကြောင့်လဲသူတို့တွေဟာသတိထားစီမံလှုပ်ဆောင်ကြပါတယ်။တနိုင်ခွဲလောက်ကြာမှာတော့တက်ချက်ဟိုက်ပြန်ရောက်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကအသက်15နှစ်အရွယ်မိန်းကလေးတယောက်ကိုကယ်တင်နိုင်ခဲ့တယ်လို့သူကပြောပြပါတယ်။ဒီမိန်းကလေးကိုအသက်23နှစ်အရွယ်အမဖြစ်သူကရောက်စားခဲ့တာပါ။ဒီအမဖြစ်သူကိုတော့နောက်တစ်ရက်မှာပဲအရွယ်မရောက်သေးသူတူအူကိုလိန်ကျုံအဖြစ်ကုန်ကူးမှုနဲ့တရားစွဲဆိုဖမ်းဆီးထားပြီးတော့မိန်းကလေးငယ်ကိုတော့သူ့ရဲ့အိမ်ရှိရာကိုလေရင်နဲ့ပြန်ပို့ပေးခဲ့ပါတယ
်။မိန်းကလေးတယောက်ကိုဒီလုပ်ငန်းကြီးတွေကနေဆွဲထုတ်ပြီးသူ့ရဲ့ပုံမှန်ဘဝပြန်ရအောင်လုပ်ပေးနိုင်တယ်ဆိုရင်ပဲကျွန်တော်တို့ကြိုးပမ်းရကြိုးနှက်ပါတယ
်။အခုကယ်တင်လိုက်တဲ့မိန်းကလေးဟာတက်ချက် height ကယ်တင်နိုင်ခဲ့တဲ့အယောက်40မြောက်မိန်းကလေးဖြစ်ပါတယ်။သူ့လိုလိန်ကျုံအဖြစ်နဲ့ရောင်းစားခံရတဲ့မိန်းကလေးတွေကတော့အများအပြားရှိနေဆဲပါရှင်။
မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံကပဲတွေအိန္ဒိယဘက်ကိုတင်သွင်းမှုပိတ်ပင်ထားတဲ့အတွက်နင့်နာခဲ့ရတဲ့အခြေအနေကိုပဲဆိုင်တောင်သူတွေဖြေရှင်းဖို့ဆိုရင်အဓိကအခြားသီးနှံကိုပြောင်းလဲပြီးစိုက်ပျိုးတင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကအကြံပေးကြပါတယ်။အိန္ဒိယကအခုလိုမျိုးပဲဝယ်ယူမှုရပ်ဆိုင်းထားတာရှေ့ဘာဆက်ဖြစ်မလဲမသိနိုင်လို့တချို့ပဲမျိုးစားစိုက်ပျိုးတဲ့တောင်သူတွေတခြားသီးနှံပြောင်းလဲစိုက်ပျိုးခြင်းကြပါတယ်။ဒါပေမဲ့လို့သူတို့အတွက်ကဗဟုသုတပိုင်းနဲ့ဤပညာပိုင်းအခက်အခဲရှိနေတဲ့အတွက်ကြောင့်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ကူညီပေးဖို့တောင်သူတွေကလှူလာနေကြပါတယ်။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကအသေးစိတ်တင်ပြပေးထားပါတယ်ရှင
်ပြည်ရင်းပဲတစ်ပေါ်ချိန်မှာအိန္ဒိယကနေမတ်ပဲနဲ့ပဲစင်ကုန်ကိုဝယ်ယူမှုရဆိုင်ထားပြီးပြန်လဲတင်သွင်းခွင့်ပြုမပြုဟာလဲမတေချာသေးတာကြောင့်ပြည်ရင်းမှာမတ်ပဲနဲ့ပဲစင်ကုန်စီဟာအနိုင်ဈေးမှာပဲရှိနေပါတယ်မြန်မာနိုင်ငံကနေမပဲနဲ့ပဲစင်ကုန်ထွက်ရှိမှုရဲ့80ရာခိုင်နှုန်းကိုတော့ပြည်ပကိုတင်ပို့နေပြီးအိန္ဒိယနိုင်ငံကအများဆုံးဝယ်ယူခဲ့တာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံကနေပဲတင်သွင်းမှုကို2018မတ်လကုန်အထိယာယီရပ်ဆိုင်းထားတာကို2019ခုနှစ်ဩဂုတ်လကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာတော့ဈေးနှုန်းတွေကျဆင်းသွားခဲ့တာဖြစ်ပါတယ်။မနစ်ကပဲစပေါ်ချိန်ဖြစ်တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေတုန်းကတော့ပဲစင်ကုန်တန်တန်းကို8သိန်းမပဲတန်တန်းကို9သိန်းလောက်ထိဈေးပေါက်ခဲ့ပြီးအခုချိန်မှာတော့ပဲစင်ကုန်တန်တန်းကို၄သိန်းဝန်းကျင်နဲ့မတ်ပဲတန်တန်းကို၅သိန်းဝန်းကျင်သာဈေးပေါက်နေတာပါ။ဒါကြောင့်အခုလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဲဈေးကွက်အကြောင်းကိုတော့မြန်မာနိုင်ငံပဲမျိုးစုံနဲ့နှန်းကုန်တယ်များအတင်းအတွင်းရေးမှုဦးမင်းကိုကအခုလိုပြောပြပါဗျ
။ဘာပဲပြောပြောအခုဈေးကွက်ကဟိုပြောရင်ဘယ်လိုပုံမလဲ။ဥရောပရဲ့ဟိုစိုက်ပျိုးတဲ့အလေးထားအရန်အားကောင်းနေတာကအိန္ဒိယနိုင်ငံတကယ်လိုအပ်ချက်ရှိတဲ့ပဲတွေစိုက်ပျိုးတဲ့အလေးထားအားကောင်းတာပေါ့နော်။အိန္ဒိယဘက်ကဒီဩဂလစပိတ်လိုက်တဲ့နောက်ပိုင်းမှာဟိုတောင်တူတွေရှော့ဆိုက်ဖို့တော့ဟိုဟိုအစိုးရဘက်ရောဟိုတို့ဒီအတင်းအဖွဲ့တွေရောသောပေမဲ့လဲဒီမြို့အခက်ခဲတို့မြေယာတူတို့အခက်ခဲတွေအနေထားနေနေကြတော့ဟိုလက်ရှိချက်ချင်းကြီးတော့ပုံစံပြောင်းသွားတာတော့မဟုတ်ဘူးစိုက်အိတ်ကတော့ညော့သွားတယ်ပဲစင်းကုန်ဆိုရင်စိုက်အိတ်ကညော့သွားတယ်တခါမပဲလဲစိုက်အိတ်ကညော့တယ်ဒီမှာတခါထပ်ပြီးအခက်ခဲဖြစ်တာဥတို့ဒီနေ့မြင်ရတာဒီရာဒီဥတုဘယ်လိုခေါ်မလဲဟိုပူပြင်းတာတို့နောက်ဟိုအချိန်ကာမို့မိုးရွာလိုက်တာတို့ဒီပေါ်မှာပဲစင်းကုန်မှာလဲသွားထိခိုက်တယ်မပဲလဲအခုလက်ရှိအထွက်ကိုကြည့်တဲ့အနေအထားမှာသူလည်းထိခိုက်တယ်အဲ့တော့ဟိုအထွက်ရော့တဲ့ကြားထဲမှာအိန္ဒိယအခုလိုပိတ်ထားတဲ့ဟာကအခုချိန်ထိသူကဘယ်လိုပုံစံဆက်ပြီးဝယ်မယ်မဝယ်ဘူးဆိုတော့သူ့ရဲ့ policy ကိုရေရာသူမပြောသေးဘူးမပြောတဲ့အခါကျတော့ပြည်တွင်းမှာအခုလိုပေါ့ဈေးနှုန်းကပြန်ဖွင့်မယ်လို့ယူဆတဲ့အခါမျိုးမှာဈေးနှုန်းကပြန်တက်လာပြန်အောင် အပြန်ဟိုဘယ်လိုကောမအိန္ဒိယဖွင့်နိုင်ချင်နေတယ်လို့တခါဒီဘယ်လိုကောမ information တွေဒီတတင်းတွေလွတ်တဲ့အခါမျိုးတွေကြတခါပြည်တွင်းပဲတွေပြန်ကြပြန်အောင်ဆိုတော့တောင်တူမှာလက်ရှိပဲစပေါ်တဲ့အခြေမျိုးမှာဈေးနှုန်းရရှိမှုကြတော့အရန်နေနေတာပေါ့နော
်ရှောင်းတိုင်းဒေတာကြီးကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဒေါက်တာမျိုးလင်ကတော့အိန္ဒိယနိုင်ငံဘက်မှာလဲသူတို့ရဲ့တောင်တူတွေကိုပြန်ကြည့်နေရတာကြောင့်ဘဲတင်သွင်းမှုတွေကိုတင်းကျပ်ထားတာဖြစ်တယ်လို့အခုလို့ပြောပါသေးတယ
်ကျွန်တော်တို့မိသားတယ်ဌာနဆိုင်ရာလည်းမိသားတယ်အိန္ဒိယတန်ရုံးကနေတဆင့်လည်းမိသားတယ်ကျွန်တော်တို့ကိုယ်တိုင်လည်းဥက္ကဋ္ဌဦးထွန်းလွင်နဲ့အိန္ဒိယကိုပထမတစ်ခေါက်ရောက်တယ်အဲ့ကိစ္စကိုဆွေးနွေးဖို့ပေါ့နော်ပြန်ဝယ်မဝယ်ဆွေးနွေးဖို့ဆိုသူတို့ကလည်းဒီအရာတွေကိုသူတို့ရဲ့နိုင်ငံမှာလည်းပဲသေးနှုန်းနေတအားကျနေတယ်ပေါ့နော်သူတို့လယ်သမားကိုလည်းသူတို့ပြန်ပြီးတော့သူတို့လယ်သမားမျက်နှာလည်းကြည့်ရမယ်ပေါ့ဆိုပြီးတော့ဒီသူတို့ဖြစ်တော့သူတို့အဓိကသင်သွင်းတဲ့မပဲနဲ့ပဲစင်းကုန်နဲ့ဖဲရီစင်းကုန်တို့မြန်မာပြည်တခုတည်းကိုမဟုတ်ဘူးတကဘာလုံးကိုသူကိုတာစနစ်နဲ့လှုပ်ထားတယ်ပေါ့ပိတ်ထားတယ်ပေါ့နောက်ပြီးကြတော့အခြားသင်သွင်းတဲ့ဒီကလေးပဲတို့ပဲဝါလေးတို့ဟဲ့လားဂရင်းပီးတို့ယဲလိုပီးတို့ပေါ်မှာလည်းသူကအခွန်နေ50ရာခိုင်နှုန်းလောက်တော့ကောက်တဲ့သဘောမျိုးရှိတယ်မတိတ်ပြီးမတင်သွင်းစေချင်တဲ့သဘောပေါ့နော်သူနိုင်ငံမှာလည်းပဲသေးတော့တောင်တူမကိုက်တဲ့စီးတွေရောက်နေတော့သူကအဲ့လိုပိတ်တ
ယ်မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တယ်များအတင်းအတွင်းရင်မှုဦးမင်းကိုဦးကတော့မလကုန်ပြရနဲ့ပဲစီးကပြောင်းလဲဖြစ်လာနိုင်ပြီးတောင်တူတွေနစ်နာမယ်ဆိုရင်တော့အစိုးရနဲ့ကုန်တယ်တွေကကူညီပေးဖို့ရှိနေတယ်လို့ဆိုပါတယ
်မလဝင်လာပြီးတဲ့အချိန်မှာလည်းအိန္ဒိယဘက်ပေါ်စီတခုခုအပြောင်းလဲကဒီဈေးနှုန်းအပြောင်းလဲတခုခုတော့ဖြစ်လာတော့မယ်လို့ပဲမြင်တယ်အဲ့တော့အဲ့ပုံမှာအရင်ကြီးဘယ်လိုကောင်တောင်တူနေနာရနေနေနာနိုင်တဲ့ဈေးမျိုးဖြစ်တယ်ဆိုရင်လည်းအစိုးရဘက်ကလည်းကြည်နေမှာမဟုတ်ဘူးသူ့ဘက်ကလည်းသူ့ရှိတဲ့ရံပုံနဲ့စောက်ပွဲမှာဖြစ်တယ်လို့တောင်တော်ကုန်တယ်ဘိုင်းကလည်းပါဖြစ်ဖြစ်ပဲစင်းကုန်မပဲတကယ်ပေါ်တဲ့ယာတီတွေမှာဈေးနှုန်းကတကယ်တမ်းဘယ်လိုခေါ်မလဲစိုက်ပျိုးဈေးအောက်ရောက်သွားပြီဆိုရင်ဝယ်ယူတဲ့ဝယ်ယူတူလောင်တဲ့ဘယ်လိုခေါ်မလဲနိုင်ငံတွင်းမှာရှိတဲ့ဒီကုန်တယ်တွေတော်တော်များများလည်းဝင်လာမယ်လို့ထင်ပါတယ်အဲ့တော့ဘာပြောပြောမတ်လာတဲ့ March April မှာတော့ပို့ပြီးတော့ဒီဥစ္စာလေးတွေပို့ပြီးဟိုပါပေါ့နော်ဟိုအလုပ်ပို့ပြီးတော့များမယ်လို့ပဲယူဆပါတယ
်အိန္ဒိယဘက်ကပဲတင်သွင်းမှုနဲ့ပတ်သက်ပြီးတိတိကျကျပြောဆိုမှုမရှိသေးတာကြောင့်လာမယ့်နှစ်တွေမှာလည်းအခုလိုဖြစ်လာမယ်ဆိုရင်ဘယ်အစားတခြားသိနိုင်တွေကိုအစားထုတ်စိုက်ပျိုးတင်နေတယ်လို့လည်းတောင်သူတွေကိုတိုက်တွန်းအကြံပြုမှုတွေရှိနေပါတယ
်လာမယ့်နှစ်တွေမှာဒီလိုမျိုးတာဆက်ပြီးပိတ်ထားမယ်ဆိုရင်တော့တောင်သူတွေအနေနဲ့တော့ဒီခေါင်းမဖြစ်မနေလောက်ပဲစိုက်ဖို့မဖြစ်မနေလောက်ပဲစိုက်ဖို့သိရမလားသူအေးဟိုအခဲလိုက်ကြီးမဆိုင်ပဲနဲ့လေဂျာသီးနံအနေနောက်ပဲဆိုင်ပြီးတော့တိတ်ပြီးတော့ဒီပုံမှာတော့အာမထားနေပေါ့အထွတ်ထုတ်လို့မှုကိုရှော့ချပြင်းတော့ပိုကောင်းတယ်ပဲစင်းကိုမပဲလဲထုံနေလည်းကောင်းပဲမပဲကကျွန်တော်တို့ဟိုပေါ့နော်နိုင်ငံမှာဟိုပြီးခဲ့တဲ့၄-၅နှစ်တုန်းကဈေးကတအားကောင်းတာပေါ့ဈေးကတအားကောင်းတော့တော်တော်များများတောင်တူတွေကလည်းအခြားပဲတွေအခြားသီးနံဆိုင်တဲ့တောင်တူတွေကအစနောက်ပြည်နယ်နဲ့တိုင်းလိုက်ပေါ့နော်အရင်ဆိုရင်ဘကိုးတိုင်းနဲ့အေယာဝတီတိုင်းလောက်ပဲစိုက်တာအခုဆိုမွန်ပြည်နယ်တို့နောက်အထက်ပေါ်မှာပြီးမှာဆိုလို့ရှိရင်စကိုင်းတိုင်းတို့ရခိုင်ပြည်နယ်တို့အဲ့အထိတော့နောက်မန္တလေးတိုင်းအထိတော့မှဒီမပဲတွေကိုစိုက်လာကြတယ်လွယ်လဲလွယ်ကူလဲဈေးကောင်းလဲရတယ်ဆိုပြီးအဲ့ကြောင့်မြန်မာပြည်ကပြောတာပြောတာမပဲထုတ်လို့မှာနည်းနည်းလေးများလာတဲ့အပိုင်းရှိတယ်အဲ့ကြောင့်ဒါတော့တတ်နိုင်တယ်လို့ပြန်လျှော့ချဒီနေရာမှာဘာစိုက်မလဲဆိုတော့ဒေသနဲ့ကိုက်ညီတဲ့သီးနှံနောက်ပြီးဈေးကွက်ကောင်းတဲ့သီးနှံပေါ့နော်ဒါတွေကတော့ဟိုတခုချင်းပြောရင်လည်းတိတ်များတာပေါ့နော်အဲကြတော့ဒေတာနဲ့ကြိုက်တဲ့သီးနှံရဲ့ဈေးကွက်ကြည့်ပြီးတော့ပေါ့နော်ဒီကောင်ကိုတတ်နိုင်တယ်လို့ short ချက်မဖြစ်မနေဘာသီးနှံမှစိုက်လို့မရဘူးဆိုတဲ့နေရာမှာတော့မပဲဆိုင်စိုက်တယ
်အဲဆိုင်တဲ့တောင်သူအများစုကတော့တခြားသီးနှံတွေကိုပြောင်းလဲစိုက်ပျိုးခြင်းပေမဲ့ဒေတာနဲ့ကန့်ညီတဲ့သီးနှံနဲ့စိုက်ပျိုးရေးနည်းပညာတွေကိုသက်ဆိုင်ရာဌာနတွေကကူညီပေးဖို့လိုအပ်နေတယ်လို့လည်းတောင်သူတွေကပြောဆိုမှုတွေရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြန်မာတခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ19 kHz 15553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့အင်တာနက်လူမှုကွန်ရက်ရဲ့အကျိုးပြုကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားမှာရေးပန်းစားတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်ဆိုပြီးမကြတဲ့အနေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးထားတာရှိပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝမှာတနေ့တစ်ခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အပြစ်ကများနေသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ကျွန်တော်တို့ဘယ်လိုသုံးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်။ဆိုတော့ဒီမြန်မာရေးအခက်အခဲတူလည်းဖြစ်သတင်းစာဆရာလည်းဖြစ်တဲ့ကိုစီရဲသူလူငယ်နဲ့လူမှုသဟဇာတဖော်ဆောင်ရေးစင်တာကကိုတော့စုဝင်းတော့ပင်နိုင်ဆွေးနွေးသွားဖို့ရှိပါတယ်။ပင်နိုင်ဆွေးနွေးမဲ့ပုံကိုလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့အရင်ဆုံးဒီပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့တုံးသက်ချက်အချင်းချင်းကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့အရင်ဆုံးကိုဇေယသူရဲ့သဘောထားပြောပါအောင်ခင်ဗျာဒီအမုန်းစကားတွေပဲဖြစ်ဖြစ်ပြဿနာဖြစ်အောင်ဒီသွေးထိုးပေးရရောက်တဲ့သတင်းမားတွေကိုပဲဖြစ်ဖြစ်ပေါ့လေတမင်သက်သက်ဖြတ်နေတာမျိုးတွေလုတ်တဲ့နေရာမှာ Facebook လိုလူမှုကွန်ရက်တွေကအဓိကနေရာတစ်ခုဖြစ်လာနေပြီလားခင်ဗျာ။
တော့ Facebook ကတော့ကျွန်တော် editor တွေဘာတွေဖြတ်เสียမလို့ဘူးပေါ့နော်ဆိုတော့ဖြတ်เสียမလို့ဘူးပြီးတော့ဖုန်းတစ်လုံးရှိရင်ရတယ်ဆိုတဲ့အခါကျတော့လူတွေကအလွယ်တကူဒီပုံမှန်နေတဲ့လူတွေလည်းများလာတဲ့အခါကျတော့ရုပ်ရည်ဆိုရင်ဒါကောက်ပြီးတော့တင်လိုက်လို့ရတယ်ပြီးတော့ဥပမာထားပါတော့ဟိုစိတ်တူနေတဲ့အချိန်ဒါတော့မဟုတ်လဲအယံမူးနေတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မျိုးမှာတော့ကောက်တင်လိုက်တဲ့အခါကျတော့ဒါတွေကဟိုအလွယ်တကူဒါဟိုဟောရောက်သွားတာပေါ့လေလူအများကြီးစီကျွန်တော်တို့ရောက်သွားတယ်အဲ့တော့ဟိုရိုးရိုးဒီရေဒီယိုရုပ်မြင်သံကြားတို့သတင်းစာတို့လိုမျိုးအက်ဒီတာကထိန်းချုပ်ထားတာမဟုတ်ဘူးအဲ့တော့တကူရေးတာဝန်ယူမှုတာဝန်ခံမှုပေါ်မှာပဲထားထားတဲ့အတွက်ကြောင့်မလို့ဒီမုံစကားတွေကတော့လွယ်လွယ်ပြန့်နှံ့နိုင်နေတာပေါ့နော်အမုံစကားကြီးပဲတော့မဟုတ်ပါဘူးချစ်တဲ့စကားလည်းပြန့်နိုင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ထိခိုက်တာကတော့အမုံစကားကတော့ထိခိုက်တာများနေပါတယ်
โอเคကိုတက်ဆိုရင်တဘောခင်ဗျာအခုဒီလူမှုကွန်ရက်တင်းနဲ့ပတ်သက်တဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လောက်ထိကြီးနေလဲနောက်အကျိုးထက်အဖြစ်ဘယ်ဟာများပုံများနေလဲလက်တလောချင်းမျိုးမှာ
ဟုတ်ကဲ့အခုကဆရာဒီပြောနေလို့ပါပဲကျွန်တော်တို့ကတော့ဒီဟိုဟာသူဒီတုံးနေဒီပုံမှာမူတည်ရပါတော့ဒီဟိုဟာကောင်းတာလေးဖြစ်နေတယ်စကူရလေးဖြစ်နေတယ်ဆိုတော့အခုနေမှာတော့ကျွန်တော်တို့ဒီလာမီဒီယာကတော့ဒီဖိုးရက်ဘက်ကိုပြပြီးတော့မူဦးတည်ရဖို့ပုံစံမျိုးကျွန်တော်စမှတ်ပြရတယ်ဒီ Facebook ရဲ့ဘောရောဝါဒူရဒီကိုရကိုမှရှိတာပြတာစိတ်ချစာမှုရှိဘတ်ဂျက်တစ်ပေါ်တော့ကိုရကိုရိုင်းဒီဟိုတက်မှတ်ထားတဲ့အခြေအနေကြီးတစ်ခုခုနဲ့ကျတော့ရယ်ဆိုလို့ရှိရင်ချက်ချင်းချင်းပြလိုက်တော့ဖားလာမှာလားဆိုတော့ဒီလိုမဖြစ်သေးတော့ဘူးလေချက်ချင်းချင်းလိုက်တဲ့အခါကျတော့ဒီတရင်ပတ်ကြီးတရင်ကြီးအရောပြက်ပြက်နေတာဖြစ်တယ်။အဲကျွန်တော်ကတော့ဒီ Facebook ကဒီအကောင့်တွေကလည်းဘောင်းဆောင်ရှိတယ်ပြီးရခါကျတော့ဒီကျွန်တော်တို့အမုန်းစကားဖြန့်နေတဲ့အကောင့်တွေကြီးလိုက်နေဆိုလို့ရှိရင်ဒီပုံစံတမျိုးလေးကိုစာသားတမျိုးလေးကိုပဲဒီ post တစ်ခုလေးကိုပဲဒီလူတွေကဒီအကောင့်ဘောင်းဆောင်နဲ့ဖိုက်ခဲ့နေတာရှိတယ်။အဲဒီခါကျတော့ကျွန်တော်တို့ကဒီလူတူတယောက်ကြီးကတုံးတဲ့လူတူတယောက်ကျော်တာနာတော့ဒီဒီရဲ့လုပ်ရမျိုးမဟုတ်သေးနဲ့။ဒါအဖူးဖက်အရင်လေးကဘာဖိနိရလောက်ကြားနေလို့ဆိုမျိုးလေကျွန်တော်ကြည့်ခဲ့ရဒီနှစ်နှစ်သုံးနှစ်လောက်ရှိပြီပေါ့။ဒါကိုကျွန်တော်တို့တကယ်တော့ဖွင့်ပြီးရမှာလေဒီ Facebook ကနေပြီးတော့ဆိုရှယ်ကြရဆိုရှယ်မှုကြီးအောက်ကြည့်ကြရတယ်မော်နီတာလုပ်ကြရတယ်အဖွင့်တွေလုပ်ကြရတဲ့ခါကျတော့ဘယ်လိုပုံစံမျိုးတွေဘယ်လိုအောက်ကြည့်ရတော့ဘယ်လိုဆိုရှယ်မှုမျိုးတွေကိုလုပ်ကြရဆိုတာမျိုးလေကျွန်တော်လေ့လာစားကြည့်ကြရလို့ရှိပါတယ်။အဲ့ဒါကြောင့်ဒီထဲမှာလေဟိုပုံစံနဲ့ပုံစံကအမျိုးမျိုးရှိတယ်ပေါ့။ဒီကျွန်တော်တက်ရှိအားလည်းအခုကဖြစ်တဲ့အမြဲဒီကိုတိုက်ကြမျိုးရှိတယ်။ဒီဝဲခါကျမွတ်စလင်ကိုတိုက်ကြမျိုးရှိတယ်။ဒီဝဲခါကျလို့ရှိရင်မြို့ပါသာသာသနာကိုအသုံးပြုပြီးတော့ဒီလူကြီးကြားထဲမှာဒီအကြောက်တရားရွှေမှုလောက်လို့တာမျိုးရှိတယ်။ဒီလိုလို့ရှိရင်ကျွန်တော်ဒီလက်ရှိ အဆိုးရနဲ့ပြီးခဲ့တဲ့အဆိုးရနဲ့ပြီးခဲ့တဲ့လက်ရှိအဆိုးရနဲ့တက်မတော်နဲ့ကြားထဲမှာအဲ့ဒီမျိုးတစ်ဖက်နဲ့တစ်ဖက်နဲ့ဒီဟိုသူ့သူ့ဘက်ကိုယ့်ဘက်ကိုယ်ပုံကမျိုးဆက်ဆောင်ပြီးတော့လုပ်နေကြပြီးတော့ပုံစံမျိုးကိုဖွင့်နေကြတယ်လို့ရှိ
ဟုတ်ကဲ
့ဒီနေရာကြီးကဒီလူကြီးကြားထဲမှာဟိုတစ်ဖက်ဖြစ်နေဟိုပြုံးမယ်သူကတင်းမားကြီးကအရင်များလာတဲ့အခါကျတော့ကျွန်တော်တို့ဒီတရားဥပဒေကိုမသိဘူးဆိုတာဖြစ်လာတယ်ပေါ့ဥပမာဒီတချို့ဒီတင်းမားဆက်ရတော့ကောက်ဆက်စာလေး Facebook page တွေပေါ့အဲ့လို page တွေ follow ရှိရဲဒီတင်းအဒီအထဲမှာတရေအပုပ်ပေါ်300ကျော်တော့ပြင်းနေခါလို့ရှိတယ်။အဲဒီမှာမှအချို့တရေရပ်တယ်၊အချို့တရေရပ်ပါတယ်။ပြီးရတာကြလို့ရှိရင်အချို့တရေတွေဆိုလို့ရှိရင်တို့ကဒီတနည်းတနည်းကိုကျွန်တော်ဒီ celebrity ကြီးပေါ့ celebrity ရဲ့တရေတွေကိုပြင်ပြီးတော့လူတွေရဲ့ like တွေများရအောင်လုပ်တာမျိုးရှိတယ်။အဲလို Facebook page အတူတူမှာဆိုလို့ရှိရင်ဒီတရေမှာစိတ်သာဖွားတဲ့ page အတူတူမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ like တွေကတိတ်နေကြည့်ကြရတာမျိုးရှိလို့တိတ်ုံမှာတော်တော်လေးရောက်တယ်အဲလိုမျိုးရတာ page တွေရှိတယ
်။ဒါ
ကမှဆိုလို့ရှိရင်ဒီပုံမှန်ကတော့ဒီလိုတတိယတည်နေရပဲဒါပေမဲ့ဒီအခြေတစ်ခုရောက်လာတဲ့အခါကျလို့ရှိရင်ဒီမျိုးကြီးပါပါကြီးသို့မဟုတ်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့ဒီရှုပ်ထုတ်တဲ့ပုံမျိုးတွေကိုဒီတပုတ်တစ်ပုတ်အဲ့ဒီမျိုးကြီးကောက်ကောက်တင်လိုက်တာဒီပုံမှန်ရှိတယ်ဒါတွေကိုလည်းကျွန်တော်လေ့လာထားမိသေးတာမျိုးရှိပါတယ
်ဟုတ်ကဲ့
ဒီလိုဆက်မှာတော့ဒီဒီမှာဒီ Facebook ကနေဒီအခွက်လာတဲ့တင်းတွေကိုကျွန်တော်တို့ဒီဘယ်လိုမျိုးဖြည့်ရမယ်ဆိုရအပြည့်ပညာလင်းနေတဲ့အခါကျတော့ဒီလာတဲ့မြန်မာလည်းအသေးလေးရှုပ်ပြီးတော့ share တွေဟာပေါ့အဲခလုတ်ကူနေရတဲ့ဟိုလက်ချောင်းထိပ်မှာနေကျွန်တော်တို့ကလုပ်ချင်တဲ့လုပ်ယူရတဲ့အခါကျတော့စာကြီးတာပဲဖြစ်ဖြစ်သို့မဟုတ်ဒီ share တာပဲဖြစ်ဖြစ်ကမျိုးပုံဖြစ်နေတဲ့အခါကျတော့ဒါအရင်အနေကြီးနေတာပါရှိနေတယ်လို့ပြောပါတယ
်ဟုတ်ကဲ့ဟိုတက်တက်ဆိုင်ဆိုင်ပေါ့လေဒီဒီဘက်ထဲမှာပဲဒီ New York Times သတင်းစာမှာသဘောထားမြင်ဆောင်းပါးတစ်ခုဖတ်ရပါတယ်သူကတော့ဒီသတင်းလင်္ကာနိုင်ငံမှာမကြသေးရင်တော့ဘာသာရေးလူမျိုးရေးအခြေခံနဲ့ဒီဒီကိုုံတွေဖြစ်ခဲ့တဲ့အချိန်မှာ Facebook ကိုအစိုးရယာယီပိတ်လိုက်တဲ့အကြောင်းသုံးသပ်ပြီးတော့ရေးထားတာပါဒီလူသူကတော့ဒီလူမှုကွန်ရက်ကိုပိတ်ထားရုံနဲ့အမုန်းစကားတွေရပ်သွားမှာမဟုတ်ဘူးဆိုတော့ဆောင်းပါးရှင်ကနေအဓိကထောက်ပြထားပါတယ်ဒီလိုတင်းကြုံပိတ်လိုက်ခြင်းအပြင်နဲ့ဒီအမုန်းစကားဖြန့်နေတဲ့လူရွက်တွေတွေမကဘဲနဲ့တင့်မြတ်ရေးတွေတိုက်တွန်းနေရတယ်လဲပိတ်ပင်ရရောက်နိုင်တယ်ဆိုပြီးသူကထောက်ပြပါတယ်ဆိုတော့ကိုယ်စီရသူရဲ့ဒီအမုန်းစကားတွေပဲဖြစ်ဖြစ်ပေါ့လေပြဿနာဖြစ်အောင်တွေးထုတ်ပေးတဲ့သတင်းမားတွေကိုတမင်ဖြန့်တာမျိုးတွေပဲဖြစ်ဖြစ်ဟန်တာဖို့ဆိုရင်ဒီလူမှုကွန်ရက် community အပိုင်းကရောဟိုလုံနိုင်တာတွေဘာတွေများရှိမလဲခင်ဗျအ
ဲသူတို့ကကြည့်ပေါ့လေသူတို့ကတော့ဒါကဟိုဒီသူတို့ကိုယ်ရင်ထောင်ထမ်းတာဖြစ်တယ်ပြီးတော့ဘာတွေဖြစ်နေလဲဆိုတာသူတို့သိတယ်ပြီးတဲ့အခါကျတော့ဟိုဘလို့ကြက်လိုက်ရင်လည်းဘလို့ဖြစ်မယ်ဆိုတာသူတို့ကသိတဲ့အခါကျသူတို့နိုင်ကိုယ်ရင်နိုင်ကိုယ်ကဒါနိုင်နိုင်ဘလို့ဖြစ်လာတာပေါ့နော်သူတို့ကိုယ်ရင်ကကျတော့ဒီနိုင်ငံရဲ့ Facebook နိုင်ငံရဲ့အုပ်ချုပ်သူတွေဖြစ်လာတဲ့အခါကျတော့သူတို့တွေဘက်ကတော့ဒါအများကြီးတော့လိုတာပေါ့ဒါအဲ့ဒါကြောင့်လည်းဒါ Facebook ကိုဒီနောက်ပိုင်းဖိအားတွေများလာပြီးတဲ့အခါကျရင်အခုဆိုရင် Facebook ကသူ့ရဲ့ဒီ timeline ကို policy ပြောင်းလိုက်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့တွေ့ရတာပေါ့နော်ဒါကသူဒီဖိအားတန်တွေကိုသူမခံနိုင်တဲ့အတွက်ကြောင့်ဒါမျိုးနောက်ဆုံးလုပ်လိုက်ရတာပေါ့ဒါပေမဲ့ Facebook ကတော့ဘာပြောလဲဆိုတော့သူကသတင်းမီဒီယာအနေနဲ့လုပ်နေတာမဟုတ်ဘူးသူဒီ technology company ပေါ့သူဒီနည်းပညာ company လုပ်ငန်းဖြစ်တယ်မီဒီယာလုပ်ငန်းမဟုတ်ဘူးဆိုပြီးသူကအဲ့ဒါကိုတော့ပြန်ကာတော့တွေ့ရတယ်ဒါပေမဲ့တကယ်ဖြစ်လာတာကတော့မီဒီယာဖြစ်တယ်ပေါ့နော်မီဒီယာလည်းရိုးရိုးမီဒီယာမဟုတ်ဘဲနဲ့ဒီလူတွေပေါ်မှာပဲမူတည်တဲ့မီဒီယာဖြစ်တဲ့အခါကျတော့သူ့ရဲ့တက်ရောက်မှုကတော်တော်လေးသူကတော့ဇန်နာမဲ့ကိစ္စမျိုးတွေဆို Facebook ကတစ်ဆင့်လုပ်လို့ရတာဖြစ်လာတာပေါ့နော်ရိုးရိုးမီဒီယာတွေကျတော့တာဝန်ယူတာဝန်ခံမှုရှိတဲ့အခါကျတော့လုပ်လို့မရတဲ့အခါမှာလူတွေက Facebook ကနေပြီးတော့မှဟိုတစ်ဖက်တစ်ဖက်တိုက်ခိုက်နေတဲ့လူတွေကလည်းသုံးပြီးကျွန်တော်တို့လှုပ်လာကြတယ်ပြီးတဲ့အခါကျရင်အဲ့ဒီဖွဲ့ကိုပြန်တိုက်ခိုက်မဲ့လူတွေကလည်းလှုပ်လာကြတယ်ပြီးတော့ဟိုနိုင်ငံအခန့်နဲ့လဲဆိုင်တာပေါ့လေဒီခုနိုင်ငံကျတော့လေဒါသတင်းနဲ့အရင်းကြီးတာမကြသေးဘူးကောလာဟလဆိုရင်လည်းသတင်းလို့ယူနေတဲ့နိုင်ငံမှာကျတော့ Facebook ကဖြစ်တဲ့ဟာတွေကလူတွေကပို့ပြီးတော့ယူွယ်ကြတာပေါ့နော်အဲ့ဒါတွေကတော့ဒီ Facebook ဒီ regulator တွေပေါ့လေ Facebook မှာစောင့်ကြည့်တဲ့ပုံကိုတွေကတော့ဒါတွေကိုသိဖို့တော့ကျွန်တော်လိုပါတယ်။ကောင်းတော်ဆိုးတော်စီးတာဆိုရင်ပဲဒီအခန့်နဲတဲ့နိုင်ငံမှာကျတော့အစိုးရပို့ပြီးတော့ကျွန်တော်တို့ဖြိကိုက်နိုင်တာပေါ့
။ဟုတ်ကဲ့။တကယ်တော့ဒီ Facebook တို့ဒီလူမှုကွန်ရက်တွေဆိုတာဒီလူမှုတိုင်းဝိုင်းချမ်းမှာဆက်သွယ်ဖို့ဆိုပြီးတော့ဟိုစခဲ့ပြီမယ်လေ။အခုချိန်မှာတော့လူမှုကွန်ရက်တွေကိုယ်တိုင်ကိုကလည်းဟိုလူမှုရေးတွေနဲ့တသက်မဟုတ်တော့ပဲနဲ့ဆက်စပ်ပြောသလိုပေါ့လေ။နိုင်ငံရေးစီးပွားရေးနောက်ဒီသတင်းမီဒီယာတွေလိုပုံစံအသွင်အရလည်းပြောင်းလာတဲ့အခြေအနေရှိနေတာ哦။ဆိုတော့ဒီမြန်မာနိုင်ငံမှာဒီလူမှုကွန်ရက်တွေအမုန်းစကားဖြန့်နေတယ်ဆိုတဲ့ကိစ္စကိုဒီကုလသမဂ္ဂအရာရှိတွေထောက်ပြရတဲ့ပတ်သက်လို့ဟိုပြီးခဲ့တဲ့ရက်ပိုင်းမှာပဲ Facebook ကဟိုတုံ့ပြန်တာလည်းကျွန်တော်တို့တွေ့လိုက်ရပါတယ်သူတို့ကတော့ဒီတစ်လျှောက်လုံးဒီပြဿနာကိုတံပြန်မှုစူးစမ်းနေတာရှိရဆိုပြီးပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ကျွန်တော်ကိုဟိုတက်ဆွေဝင်ရဲ့သဘောထားကိုကြည့်ချင်ပါတယ်ဟိုကြားချင်ပါတယ်ခင်ဗျာဒီ Facebook ကလုံနေရဆိုပေမဲ့ဟိုသူတို့ကျိုးပန်းနေတဲ့ကိစ္စတွေကလုံလောက်မှုရောရှိရလားဘာဖြစ်လို့လဲဆိုတော့ဆက်စပ်ကိုရေးဇေယသူထောက်ပြသလိုပဲပေါ့လေအထူးသဖြင့်ကျွန်တော်မြန်မာနိုင်ငံလိုထိလွယ်ရှာလဲခြေနေမျိုးတွေရှိတဲ့နိုင်ငံမျိုးမှာပို့ပြီးတော့အားစိုက်တာမျိုးအရင်နည်းစိုက်တာမျိုးတွေမလိုအပ်နိုင်ဘူးလားခင်ဗျာ
လို့ပါတယ်ခင်ဗျ။ကျွန်တော်တို့ကအနေနဲ့ပြောပါတယ်ဒီ Facebook ဓာတ်ဒီမြန်မာတင်းရှိပါတယ်။ဒီ Facebook မှာတင်းဓာတ်ဒီမြန်မာမှာလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကြိုက်ရည်လို့ကျွန်တော်လေ့ထားပါတယ်။အဲ့တော့ဒီလက်ရှိအဲ့ Facebook ဓာတ်ဒီမြန်မာ PO ဒီတာဝန်ခံမိကြိုင်တဲ့လူအနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ငံရေးအခြေအနေဒီလူအခြေအနေတော့မနားမလည်နိုင်ဘူးကျွန်တော်လည်းစောက်ပါတယ်။ကျွန်တော်ဒီအရင်ကလည်းဒီပြီးခဲ့တဲ့အဲ့ဒါတော့တော့ပြောရလေဒီကျွန်တော်တို့ရေရောတွေ့ရှိတဲ့တချို့နဲ့ဒီ Facebook ကဒီ Asset Pacific ဆိုင်ရာဒီတာဝန်ခံတွေနဲ့ကျွန်တော်တို့ဒီလိုမျိုးကြားနေရှိပါတယ်။ဒီလိုအဲ့မှာလည်းကျွန်တော်တို့ဒီကျွန်တော်တို့ Facebook ရေရောတွေ့ရှိတဲ့ကြံမြင်နေနေလို့ပြောပြရတာမျိုးလည်းရှိပါတယ်။စိတ်ပိုင်းလည်းကျွန်တော်ပြီးခဲ့တာမျိုးလည်းရှိပါတယ်။အဲ့တော့ဒီဥပမာကကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တော့ကလားဆိုတဲ့ဘောဟာရကို Facebook မှာရေးလို့ရှိရင်တန်းခံရေးဆိုရတာ။ဒါကြီးကသူ့အနေနဲ့ဒီဟိုရေးတဲ့ content နဲ့အပိုင်းကိုမရှိဘဲနဲ့ဒီကဘလို့ရေးရတဲ့ intention ကိုမကြည့်သေးဘူးဆက်ကလေးမျိုးလို့ရှိရင်ဒါတော့ plan လိုက်တယ်ဘောနော်ဒီရက်နေ့ဖျက်ထုတ်လိုက်ပြီဆိုရင်ဟာကြီးကဒါတကယ်တော့လက်ပြမကြဘူးလက်ပြမကြဘူးအဲရေးတဲ့သူရဲ့ဘလို့လို့ဘောဟာ motive ခေါ်တာဘောနော်ကျွန်တော်ဘလို့လို့လောက်ကိုရနေပြီဒီဟာကိုဖြစ်ဖြစ်ချင်းနဲ့ဆက်ဆံရပါလေဆိုတာမျိုးလေ့လာနေတဲ့နေရာဒီအခုမှရှိဖို့လိုနေတယ်ကျွန်တော်ဒီမြန်မာပြည်လိုဟာမျိုးဆက်ကိုဒီမြန်မာပြည်ကိုမြန်မာပြည်ရဲ့နိုင်ငံရေးလူမျိုးချင်းကိုကောင်းကောင်းနားလေတဲ့အမော်ဖီတာလိုဟာမျိုးကြီး Facebook ကထားဖို့လိုနေတယ်နောက်တစ်ခုကကျတော့ကျွန်တော် Facebook ကဒီလေအရက်ပအဖွဲ့ကြီးလေပို့ပြီးတော့စစ်ဆက်မှုကျွန်တော်ရှိဖို့နေလိမ့်မယ်။လက်ရှိမှာကျွန်တော်နားလေထားရတော့အရက်ပအဖွဲ့ကြီးတွေတချို့လည်း Facebook နဲ့ချိတ်ဆက်နေကြတဲ့ဒီဟိုဆက်စားမှုမျိုးရှိတယ်။တို့တော့အဲ့လိုအားကောင်းမလို
့။ Okay.
ကျွန်တော်ကလည်းဒီပြီးခဲ့တဲ့အချိန်တွေကဒီဒီအမျိုးသားရေးလှုပ်ရှားမှုလုပ်တဲ့သူတွေရဲ့ဒီပို့ကူကိုကျွန်တော်ပြန် share ပြီးတော့ဒါမျိုးတွေကမဖြစ်နိုင်ဘူးဆိုပြီးကျွန်တော်ရှိတယ်။တို့တော့ကျွန်တော် Facebook account တည်းအပိတ်ခံရမျိုးကျွန်တော်ဖြစ်ဘူး။ကျွန်တော် share တာကကျွန်တော်မကောင်းတဲ့အရေးတွေနဲ့ share ရမှာဦးဒါမျိုးလို့ဖြစ်နေတယ်ဒါဒီလိုအရေးကြီးမှုတွေဆိုတော့လည်းကျွန်တော်ပြောရင်ဒါပေမဲ့ကျွန်တော်အဲ့လိုမျိုး share လို့ဆိုပြီးအပိတ်ခံရတာမျိုးဒါပို့သူက report တက်တဲ့နံပါတ်ကိုကြည့်ပြီးတော့ဟိုအရေးကြီးတာတကယ်တင်တဲ့ account ကိုကြာ report မတက်တဲ့ခါကျတော့ဘာမှပြဿနာမရှိဘူးကျွန်တော်ကဝိုင်းပြီး report တင်တဲ့ခါကျတော့ report တက်တဲ့အရေးချက်ကိုကြည့်ပြီးရေးယူတာမျိုးအဲ့တော့လုပ်ပုံကိုင်းပုံအပိုင်းအများကြီးလို့ပါရှိတယ်ဒါလို့လေသူတို့အရင်နဲ့ဒီမြန်မာပြည်ကြောင်းတကယ်ကြီးရနားလေတွေတိုင်နေမှုလို့လေဒီမြန်မာပြည်ကြောင်းတကယ်နားလေလူတွေဆက်မှုလို့လေဒီ Facebook ရဲ့အခုဒီတော့ကုန်လုံးလိုက်ပြီးဥရရတူကိုဒီဥရရတူရဲ့ Facebook page ကိုကျွန်တော်တို့ဒီမိုးစကားရေလှုပ်ရှားမှုအတွက်ဟိုပြဿနာဖြစ်ဖြစ်ရတဲ့အကြောင်းမျိုးတိတ်တယ်ဆိုတာလှုပ်ရှားမှုလုပ်လိုက်တာမျိုး Facebook မှာရှိတယ်ဒါလိုက်တကြီးရဲ့အလားလေပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ဟိုထောက်ခံရမယ်ပေါ့နော်လက်ခံရသို့တော့ဒီတကောင်လေးကနေပြဖြတ်နေရမှုသူတို့မှလေးတယ်ဒီဒါမျိုးကြီးအမိုးစကားဒီလိုလိုင်းဘောကအကောင့်ဘောကလည်းဝေးရမှုရှိတယ်။ဥရသူတကယ် Facebook account မှာဆိုရှင်ဒါမျိုးကိုဒါဒီရက်ရှိရှိနဲ့ပြောရမျိုးကလည်းပေါ့နော်။ဒါအဲ့ကပုံပြီးဆိုတဲ့ account လည်းအများကြီးရှိတယ်။ဒါပေမဲ့လည်းသူတို့အနေနဲ့စီးရိတ်နိုင်မှုရှောက်ပြီးနိုင်မှုဆိုတာလည်းမလုပ်နိုင်ကြဘူး။တော်တော်ကြီးကအားနေတယ် Facebook ရဲ့ဒီဒါမျိုးလူမျိုးရေးဘာသာရေးသူ့နိုင်ငံရေးပြည်ပဖြစ်အောင်ခံပြီးရဲ့ဒီ post ကို Facebook ကနေပြီးတော့ဒီအရေးယူဆောင်မှုတိုင်းမှာအားနေတာကျွန်တော်တွေ့ရပါတယ်
။ Okay.ကိုတက်ဆိုရင်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတစ်ယောက်ကတော့မြန်မာနိုင်ငံကိုကမောင်လင်းဖြစ်ပါတယ်ကိုကမောင်လင်းရဲ့သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ညာအင်တာနက်ကိုအတုံးကြရပညာမဲ့အတုံးကြီးလေအတုံးကြီးလေဂျင်းကြောင်အမုန်းဒေါသဖြစ်အတုံးကြီးလေကြာလေပညာမဲ့ဆွေးနွေးတဲ့အချိန်ဒီမိမိအတွက်မကောင်းသူတစ်ပါးအတွက်လည်းမကောင်းတိုင်းပြည်အတွက်လည်းမကောင်းဖြစ်ပါတယ်အမောစကားမောစကားဖြစ်စီတော့သာမားဒီဆုံးဒီဒါသာရေးစဉ်းရောက်များတော့နိုင်ငံကဆက်ဆံရေးကိုလည်းထိခိုက်စီပါတယ်ဆိုတော့ဘာသာဝင်များဒီခုံနိကကိုလည်းထိခိုက်စီပါတယ်တခိုင်းကြီးရဲ့ပြဿနာဖြစ်ချင်းအဓိကအကြောင်းရင်းဒီအမောစကားပွားနေတော့မိဝါများများကအစပြင်းဒီဟုဆိုနိုင်ပါသည်ဒီကကလည်းအမောစကားများဤဆက်ရှာမှုများကိုလည်းထိအောင်အရေးအတားအဝယ်မပြီးနိုင်ကြည့်ပါတယ်ဆက်အရေးယူကပပီးနိုင်ခြင်းဖြစ်ပါတယ်အစိုးရနဲ့ပြည်ရေးဝန်ကြီးဌာနကဘုရားပေါ်တော
့ Okay ကိုကမောင်လေးတယ်လီဖုန်းလိုင်းကအကောင်းဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီမှာပဲကိုကမောင်လေးလိုရင်းကိုလည်းကျွန်တော်တို့အတော်လေးချုပ်မိရလို့ယူဆပါတယ်ဆိုတော့နောက်တစ်ခုကျွန်တော်တို့လှည့်ပေးချင်ပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါခင်ဗျအ
ဲ Facebook အကြောင်းပြောရရင်တော့ကျွန်တော်ကတော့ဒီမှာတော့အရင်တော့ပေါ့နော်โอ้ชื่อว่าอาวาဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့က Yahoo တို့ Messenger တို့နဲ့အရင်လှုပ်ရှားတာပေါ့နော်လှုပ်ရှားတဲ့အခါမှာစင်လူမာကတော့အဲ့လို internet revolution ဖြစ်ခဲ့တဲ့အခါကျမှသူကဥပေရှုဆောင်ရတေချာလေးလာပြီးတော့မှသင်ပြရတဲ့သဘောဖြစ်တယ်ဗျအဲ့ဒီတော့ကတော့ chat line လောက်ပါပဲ chat line တော့ပါပဲကျွန်တော်တို့ကဥမာတကူလူတယောက်ကိုဟလာစော်ကားတာတော့ဥမာတကူနှိမ့်ချတာတော့အသေးဖြစ်တာတော့ဖြစ်လို့ရှိရင်တရားဥပေရ အစွဲခံရတာနိုင်နေပေါ့နော်အစွဲခံရတယ်ဆိုတာလေတရားနှစ်ယောက်တရားဥပဒေလုံးလိုက်တာနဲ့ပဲကျွန်တော်တို့လည်းတည်တဲ့အတွက်များသောအားဖြင့်အလေးအကျင့်စင်ကာပူနိုင်ငံမှာတော့လူအများစုဟာအလေးအကျင့်ရတော့လကောင်းပါရတော့လကောင်းဟောပေါ့တခြားလူကိုထိခိုက်နိုင်တဲ့အပြုအမူအလုပ်ကံကိုမလုပ်လို့လုပ်တာမရှိဘူးပေါ့နော်တရားဥပဒေစိုးမိုးတဲ့သဘောလည်းပါတယ်ဥပဒေရဲ့အကာအကွယ်နဲ့ဟိုလုပ်တဲ့သဘောလည်းပါတယ်မြန်မာပြည်မှာကြတော့ဘယ်လိုဖြစ်လဲဆိုတဲ့အခါကြတော့ Facebook ပေါ်လာတဲ့အချိန်နောက်တစ်ခုကဟိုနိုင်ငံရေးရလည်းအပြောင်းလဲဖြစ်တဲ့အချိန်လူတွေကလည်းခံစားချက်အမျိုးမျိုးရှိတဲ့အချိန်မှာ Facebook ကိုအသုံးများတယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့တစ်ခါတလေကြတော့လေခုအမုန်းတရားဟောပေါ့ဖြန့်နယ်လို့စကားပြောပြီးမယ်တချို့ကိစ္စတွေကြတော့ကျွန်တော်မြင်လာကြတော့အဲ့လိုမမြင်မဲနဲ့ဟောပေါ့နော်ဟိုပညာရစီတဲ့အကြောင်းလည်းရှိပါတယ်ဗျဒါပေမဲ့ဘာကြောင့်ဒီလိုဖြစ်လဲဆိုတူရင်းပြောရလို့ရှိရင်တော့များသောအားဖြင့်မီဒီယာပေါ့နော် print media တွေမှာတာဝန်ရှိရလို့ထင်ပါတယ်သူတို့ကအမှန်ကန်ဆုံးသောသတင်းကိုအများပြည်ပြည်ကိုမပေးနိုင်တဲ့အတွက်ဟာရတဲ့ information ကို Facebook ကအထက်တက်ချင်းယူသုံးတဲ့အတွက် Facebook ပေါ်မှာမားတာရောမှန်တာရောခုနကလိုဥပဒေအာဏာမှုတွေကိုအကာအကွယ်ပြုပြီးတော့ဟလာနော်ဟိုလူစလိုပုံဖော်တဲ့အတွက် Facebook လောကကဒီလိုဖြစ်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်စုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမထွေးဆိုတဲ့အကောင်ကပြည်သူကိုအကျိုးမပြုဘဲနဲ့ကိုကျိုးသမားစစ်အာဏာရှင်နဲ့အပေါင်းပါလူတစုကမိမိတို့ရဲ့အာဏာလက်လွတ်မဆုံးရှုံးစေရန်တခုတည်းနဲ့ငွေမဲကနေပြီးတော့ကျေးစားလူမိုက်တွေငှားရမ်းပြီးတော့လူမှုကွန်ရက်မှာအမုန်းတရားအဖြန့်အဝေဆုံးဖြစ်ပါတယ်လို့ရေးထားပါတယ်။နောက် Gimby Cup ဆိုတဲ့အကောင်ကမြမတက်မတော်ရဲ့စိတ်သက်စစ်စင်ရေးဌာနကအဆိုပါဆုံးပါတဲ့24နာရီသူတို့ Facebook ထိုင်ကြပါတယ်လို့ရေးထားပါတယ်။နောက်ဒီဟာဂျူလီ2ဆိုတဲ့တယောက်ကတော့ Facebook ဆိုတာတာလီယန်ဇယက်နဲ့အိန္ဒာနယံတွေမှာမီးသွေးခဲနဲ့ရေးတဲ့အဆင့်မျိုးပါပဲလို့ရေးထားပါတယ်။နောက်ကိုတင်မြင့်ဆိုတဲ့အကောင့်ကတော့ကျောင်းစာသင်ခန်းထဲမှာကလူမှုဆက်ဆံရေးဘာသာရပ်ဆိုပြီးအထက်တန်းအထိပြဋ္ဌာန်းထားဖို့လိုလာပြီးဆိုတာကို Facebook ရဲ့ comment တွေကိုကြည့်ရင်သိတာပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါဒီ Facebook မှတ်ချက်တွေထဲမှာတော့ဒီအင်တာနက်သုံးတဲ့သူတွေထဲမှာဟိုစိတ်ဓာတ်နှိမ့်ချသူတွေနဲ့ပတ်သက်လို့ထောက်ပြတာတချို့လည်းတွေ့ပါတယ်တကယ်တော့ဒီ American လို့တိုးတက်တဲ့နိုင်ငံတွေမှာတော့မှဒီလူမှုကွန်ရက်အကျိုးဆက်တွေကတော့ရှိနေတော့မှဥမာဒီ Donald Trump ဆိုလို့ရှိရင် Twitter လူမှုကွန်ရက်ကိုအသုံးများပါတယ် Twitter ကနေသူရေးလိုက်တဲ့အတွက်သတင်းတွေမြန်မြန်ဆန်ဆန်လူကြားထဲရောက်သွားတဲ့ဆိုရင်လည်းဟိုပြည်ပြည်စုံစုံတစ်စုံလုံးကိုမသိရတဲ့အချိန်အခါမျိုးမှာဝေဖန်ခံရတာမျိုးကြုံရတယ်နောက်တချို့ကိစ္စတွေမှာဆိုရင်လည်းမတိုင်မြင်မဲနဲ့အရင်စလိုပြောလိုက်တဲ့ဆိုတာမျိုးသူ့ကိုပြောခံရတာမျိုးလည်းရှိဘူးပါလေဆိုတော့ဒီ American လူငယ်တွေကြားမှာဆိုရင်လည်းဟိုအခုအသုံးခေါ်ကြတာတော့ cyber bullying ပေါ့လေ internet online ပေါ်မှာတစ်ဖက်သားကိုအနှံ့ကျင့်တာမျိုးစော်ကားမော်ကားရေးသားတာမျိုးဆိုတဲ့ဟိုပြဿနာမျိုးတွေဟိုပေါ်တတ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဟိုဒါရင်နဲ့ဟိုပတ်သက်လို့ပေါ့လေကျွန်တော်တို့ဒီဆော့ကျွန်တော်ကူကားဆိုလို့ဒီ New York Times စောင်းပါးထဲမှာတော့ဒီအမုန်းစကားတွေမမှန်တဲ့တွေဟိုပြန့်နေတဲ့နေရာမှာ तू ကစောင်းပါးရှင်က तू ကပြောချင်တာတော့ဒီနည်းပညာ platform ဆိုတာလေတုံးတဲ့လူတွေအခန့်ကဏ္ဍပိုအရေးကြီးတယ်ဆိုပြီး तू ကဟိုသူတွေတနာတွေ့ရှိချက်တချို့ကိုလည်းကူကားထားတာကိုတွေ့ရပါတယ်ဆိုတော့ဒီမဟုတ်မမှန်တဲ့သတင်းတွေအကြောင်းအရာတွေကပို့ပြီးတော့ပြန့်နှံ့လွယ်တဲ့သဘာဝရှိတယ်ဆိုပြီးတော့လေသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီကိုစီရဲ့သူရဲ့တုံးသက်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုဖြစ်တဲ့နေရာမှာဒီ platform ဆိုတာလေလူတွေရဲ့အခန့်ကဏ္ဍကလေဘယ်လောက်များအရေးပါနေလဲဒီတုံးတဲ့ user တွေရဲ့အခန့်ကဏ္ဍပေါ့လေ
အခုတော့ Facebook ကအများတန်းသူဒါမျိုးတွေဒီဆော့ဆော့ခံရရင်တော့ဝေဖန်ခံရရင်ကြောနေကြကြတာပေါ့နော်သူကလက်ပေါင်းဖြစ်တယ်လူတွေပြောရတာတော့စင်မော်တင်ပေးတာပဲအဲ့တော့ဒီကတော့စင်မော်တက်ပြီးကပြတဲ့လူတွေပေါ့နော်ရေးလိုက်တဲ့လူတွေအတန်းတွေပဲကျွန်တော်တို့စိုင်းတယ်ဆိုပြီးတော့သူကတော့အမြဲကြောလို့ရှိတာပေါ့အဲ့တော့ marketing product ပေါ့ဖြစ်နေလဲဆိုတော့ဒါကကျွန်တော်တို့ကဒီစာတော့ကိုလက်တက်ဆန်းလို့ရတာ Facebook ကကျွန်တော်အလွယ်ဆုံးဖြစ်နေတယ်အဲ့ဒါတစ်ချက်ပေါ့နော်နောက်ဥပဒေမြန်မာပြည်ကတော့ပိတ်ထားခံရတာနေပြီးတော့ကြာလာတဲ့ခါကျတော့အခုမှပြန်ပွင့်တာဖြစ်တဲ့အတွက်ဟိုဘောလုံးပေါ်ရေးတော့ကြည့်နေတယ်ဒီကျွန်တော်တို့ဝိုင်းဆဲကြတဲ့ဟာမျိုးပေါ့နော်ဆဲလိုက်တာဘာမှတော့မဟုတ်ဘူးသူဆဲလိုက်ရင်ရင်ထဲပေါ်သွားတော့သူကဝိုင်းဆဲကြတာပြီ Facebook မှာလည်းဒီသဘောမျိုးကျွန်တော်တို့ဖြစ်နေအဲ့ဒါတစ်ခုနောက်ဒီပေါ်တော့ဘာဖြစ်ပြန်လဲဆိုတော့ဒီဟိုကလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့ကအကောင့်တွေကဒီ Facebook အကောင့်တွေကအတူတူလဲကျွန်တော်တို့များတယ်သူနာမည်ရင်းနဲ့မဟုတ်ဘူးအဲ့ဒါကြတော့ကိုဆဲလိုက်တဲ့ဘာပဲပြောကိုတောင်းအောင်ယူရမလို့ဘောနော်ကိုလည်းဘာမှမသိဘူးဆိုတော့အဲ့ဒီပြဿနာတွေကြောင့်ကျွန်တော်တို့ရဲ့ဒီ Facebook ကတော့ညဉ့်ဉန်းတာပေါ့နော်နောက်ဒီပေါ်တော့နိုင်ငံရေးကလည်းကျွန်တော်တို့ကဒီဒီမိုကရေစီကအခုမှကျွန်တော်တို့ကဆရာဖြစ်တော့တစ်ဖက်နဲ့တစ်ဖက်ကဘယ်လိုဒါအားပြန်ရမလဲဆိုတာကတိတ်မသိကြသေးတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာ တအားများနေတာတွေ့ရတယ်။နောက်ပြီးတဲ့ခါကျတော့ဒါကတော့ဒီမှာလူမျိုးစစ်တာပဲလို့ဘယ်လိုလဲတော့ကျွန်တော်တို့မသိဘူး။တခုခုဆိုရင်တိတိနဲ့နဲ့ဝိုင်းပြီးတော့ကျွန်တော်တို့ဆွေးနွေးအောင်တာပေါ့နော်။ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးများတယ်။အဲ့တော့တုံတောင်ခံလိုက်ရတဲ့လူဆိုရင်စိတ်သက်သာတွေကြပြီးတော့ဟိုတခါလေလူညွန်သုံးသွားစရာတောင်ရှိရတာမျိုးတွေလည်းဖြစ်နေတယ်ပေါ့နော်။အဲ့တော့ဒီတော့ဒါကဟိုလူမျိုးစစ်ဒီကျွန်တော်တို့ဇေယျနဲ့လည်းဆိုင်နေပြီးနိုင်ငံရေးခြေနေပေါ့နော်။အဲ့ဒါနဲ့လည်းဆိုင်နေပေါ့နော်။ပြီးရင်ဒီ platform ကလည်းမြန်မာလူမျိုးတွေရဲ့အကြိုက်နဲ့လည်းကြုံနေပုံရတယ်။အဲ့ဒါဆိုဒီတခြားနေရာတွေတော့မပေါ်ဘဲနဲ့ဒီ Facebook မှာမြန်မာတွေကအဓိကဒီ Facebook မှာပဲတဝဲတယ်လဲချင်ပြီးတခြားနိုင်ငံတွေမှာဆိုရင်တော့ Facebook တင်မဟုတ်ဘဲနဲ့တခြား platform တွေကသုံးရလာတဲ့အခါကျတော့ဒီမှာကျွန်တော်တို့ကစုလို့ဖြစ်နေပြီးတော့ Facebook တစ်ခုရဲ့ကိုကျွန်တော်တို့ကစက်တနာရှင်းလိုက်ရုံနဲ့ Facebook ကိုကောင်းတော့အောင်လုပ်ရုံနဲ့တင်ကျွန်တော်တို့ရဲ့ဒီအချင်းချင်းကငင်းညပုံရဒီပြောကြပါကြဒီအာရကောင်းလာစီကတော့ပိုးရရှိတယ်ပေါ့နော်အဲ့တော့ပြောရမယ်ဆိုရင်တော့ဟိုဒီ Facebook တစ်ခုထဲမှာသူ့ပြုံနေတာစိုးကျိုးတွေရှိသလိုမျိုးကောင်းကျိုးလည်းရှိတယ်ဒီ platform တစ်ခုထဲပေါ်မှာပြဿနာရှင်းနိုင်နိုင်တခြားပြဿနာတွေအများကြီးဖြေလည်သွားနိုင်နေတာရှိတယ်ကျွန်တော်လည်းအဲ့လိုမြင်ပ
ါတယ်ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကို email တွေနဲ့ပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်အရင်ဆုံးတစ်စာကတော့ American ပြည်သူဆိုတာမောင်ထတနာရဲ့စာပါသူကတော့ Facebook လူမှုကွန်ရက်ကိုလည်းလူတိုင်းတုံးနေတဲ့အတွက်စိုးကျိုးရှိသလိုကောင်းကျိုးတွေလည်းအများကြီးရှိပါတယ်ကောင်းကျိုးတွေကတော့အရင်ကလိုမိသားစုတွေစီစာရေးကြတဲ့အခါအမြန်ရောက်ပါစေလို့ဖျားတနေစရာမလိုတဲ့ပြင်အချိန်တိုအတွင်းဆက်သွယ်နိုင်ကြပါတယ်ငွေကုန်ကြေးကြလည်းတက်တာသွားပါတယ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အကျင့်ပြစ်ချဆမှုတွေနဲ့နိုင်ငံအဝန်ကမှုခင်းစုံတွေကိုအလင်းမြန်သိခွင့်ရတဲ့အတွက်တရားဥပဒေစိုးမိုးရေးကိုထောက်ကူဖြစ်စေပါတယ်တမိုင်းဝင်ရှားပါတပ်ပုံတွေအကြောင်းအရာတွေသိရှိခွင့်ရလို့ထင်ပေါ်ကျကြသူတွေရဲ့အကြောင်းတွေလည်းမှတ်သားခွင့်ရကြပါတယ်ကျမကြီးနဲ့ပတ်သက်တဲ့ဘုဒ္ဓတမျိုးစုံလည်းရနိုင်ပါတယ်လူမှုကွန်ရက်ကတစ်ဆင့်ထင်ပေါ်ကျကြသူတွေလည်းရှိကြပါတယ်အစိုးရကိုကြည့်မယ်ဆိုရင်တော့စပါးတွေချဆင်းပြီးလူမှုပေါင်းသင်းဆက်ဆံရေးပိုင်းတွေမှာအရင်တုန်းကလိုဝိုင်းဖွဲ့ထမ်းပြီးအကြောင်းအရာပေါင်းစုံကိုအမြင့်ချင်းဖလှယ်ဆွေးနွေးပြောဆိုတဲ့အလေးထားတွေရောင်းနေလာတာပါပဲဆိုပြီးသူကရေးပါတယ်နောက်တူကတော့ဒေါက်တာကျော်ရှင်ဆိုပြီးတော့မြန်မာနိုင်ငံပို့ထားတာပါမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီသူရေးထားတာကတော့မြန်မာပြည်ရဲ့တခုတည်းသောဆိုရှယ်မီဒီယာက Facebook ဖြစ်ပါတယ်ဘသူကိုကြီးကြီးပွင့်နေတာပဲတွေ့ရပါတယ်အစိုးမဆိုတာပါဘူးအခုမှတုံးကြရတာမဟုတ်လား Facebook ဆိုတာအမုန်းစကားတွေပြန်ပွားအောင်ဖြန့်ချီတဲ့နေရာမှာအဓိကနေရာတစ်ခုဖြစ်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ရဝေးကတငယ်ချင်းအပေါင်းအသင်းမိတ်ဆွေဆရာသမားအလှအဆုံနဲ့နေ့စဉ်တွေ့နိုင်ဆုံနိုင်စကားပြောနိုင်တဲ့မီဒီယာကြီးတစ်ခုဖြစ်နေပါပြီအလှူဒါနပြုတဲ့သူတွေရှိရင်ဝမ်းမြောက်စွာနဲ့တာဓုခေါ်နိုင်ပါတယ်တာရေးနာရေးလူမှုရေး update တွေကိုလည်းကိုယ်တိုင်မြင်နိုင်ကြားနိုင်လို့ဝေးလံခေါင်ခိုက်တဲ့ဒေသတွေအတွက်အကျိုးထူးပါတယ်နေ့စဉ်ဖြစ်ထွန်းတိုးတက်မှုတွေကိုလည်းအများသိအောင်လို့ Facebook ကနေတဆင့်မျှဝေလို့ရနေပါပြီတချို့သောဖုန်းတော်ကြီးတွေတောင်မှဒီ Facebook ကနေတဆင့်အစုံမတွေတရားတော်တွေတင်ပေးနေတာအလွန်ပဲဝမ်းမြောက်ရပါတယ်လူဆိုတာကတော့ဇယိုက်မျိုးမျိုးနဲ့နေကြတာပါဒေါသဇယိုက်ရှိသူကတော့သူ့ဝါသနာအတိုင်းအမုန်းစကားပြောမှသိချပါတယ်မိတော်မှတုံးတက်ရင်မိတ်ဆွေဖြစ်ပါတဲ့ဒီကနေ့ခင်မာတော့လူချင်းဝင်းနဲ့မညီတဲ့သူတွေကို66ဂါကြီးနဲ့အရေးယူနေတာလေးလည်းရှိပါတယ် Facebook သုံးဆွဲသူလူတဦးချင်းအပေါ်မှာ၎င်းဘေးကမြင်သူတဦးချင်းအပေါ်မှာ၎င်းမူတည်တယ်လို့မြင်မိပါကြောင်းဆိုပြီးဒေါက်တာကျော်ရှင်ကရေးထားပါတယ်ရှင်
ဟုတ်ကဲ့ပါနောက်တစ်ဒီ Facebook ကမှတ်ချက်တချို့မှာဆိုရင်လေကိုကိုဆိုတဲ့အကောင့်ကတော့မီဒီယာခန့်ကန်တာကနိုင်ငံတကာနိုင်ငံအတွက်အလွန်အရေးကြီးကြောင်းကိုလူတိုင်းသိနာလဲရင်သိကောင်းမှပါပဲဗျာတဲ့နောက်တစ်ယောက်ကတော့တွပီးရဲ့သူကတော့ပြောပြစီခင်ဗျားတဲ့ Facebook လူမှုကွန်ရက်ကမြန်မာပြည်သူတွေအတွက်တံပိုးဖြတ်နိုင်သောသတင်းဌာနတစ်ခုဖြစ်ပါတယ်သတင်းအမှောင်ချသောမြန်မာနိုင်ငံအတွက်အရန်ကျေးဇူးများကြောင်းပြောပြစီခင်ဗျားဆိုပြီးရေးပါတယ်ဆိုတော့သူတို့တွေရဲ့ဒီမှတ်ချက်တွေမှာတော့ဒီလူမှုဆက်ဆံရေးတွေမကပဲသတင်းအချက်လက်ရဖို့အတွက်ကိုပါ Facebook ကိုအားကိုးနေရတာမြင်လာပါတယ်ဆိုတော့ဒီနေရာမှာလူမှုကွန်ရက်ဘက်ကသတင်းတွေဆိုတာဟုတ်တာရောမဟုတ်တာတွေရောရောထွေးနေလေးရှိရဲဆိုတော့သတင်းချက်လက်တွေကိုမှန်မှန်ကန်ကန်ထုတ်ပြန်နိုင်မယ်ဖော်ပြနိုင်မယ်ဆိုရင်ရောဒီအမုန်းစကားတွေမှန်မှန်သတင်းတွေကိုတမင်တသက်ဖြတ်နေတာတွေကိုတားဆီးရမရောက်နိုင်ဘူးလားကိုသက်ဆိုဝင်ဆွေးနွေးပေးပါအောင်ခင်ဗျာ
မျိုးကြီးရဲ့ပြတော်လို့ပါခင်ဗျာကို
ဟုတ်ကဲ့တခြားမဟုတ်ပါဘူးကျွန်တော်တို့ကဒီလူမှုကွန်ရက်တွေပေါ်မှာသတင်းတွေမှန်မှန်သတင်းတွေပြန့်နေနေတယ်ဆိုတော့ဒါတွေကိုတားဆီးဖို့ဆိုရင်ဒီစိတ်တစ်ပိုင်းအပြင်အားမှန်ကန်တဲ့သတင်းတွေကိုဟိုဖြန့်နိုင်တာမျိုးနောက်ပြီးတော့ဒီဟိုအစိုးရဘက်ကနေပြီးသတင်းထုတ်ပြန်ပေးနေတာမျိုးစသဖြင့်ပေါ့လေလုတ်ပေးနိုင်တာအစိုးရအပိုင်းအောင်ဘာတွေများရှိမလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီလူမှုကွန်ရက်ကမှန်မှန်ရတယ်ဒီအောင်လို့တော့ဒီသတင်းမှန်ဖြန့်လို့ရတဲ့အပိုင်းတွေနဲ့ကျွန်တော်ကြားရိုက်ကတ်သုံးလို့ရပါတယ်ဒီတိုင်းမှာလေဒီသတင်းမှန်ကိုကျွန်တော်တို့
ဖြန့်မှုတွေကဒီမီဒီယာတွေဘိုင်းမှာလည်းလို့အခုကကြနေတဲ့လူကမျိုးရှိပါတယ်။အဲ့တော့ဒီတရားဥပဒေစိုးမိုးရေးလို့ကျွန်တော်အနေနဲ့ကျွန်တော်ပြောပါတယ်။ဒီ cyber law ပုံစံမျိုးပေါ်တော့ကျွန်တော်တကယ်ဒီ Facebook ကနေပြီးတော့ဒီကျွန်တော်ဒီမမဲ့ဖြန့်နေကိစ္စမျိုးကြီးတော့ Facebook ကိုအသုံးချပြီးတော့ဒီဟိုဘယ်လိုမလဲဒီကျွန်တော်တို့ဆိုပြီးလောက်တာမျိုးဒါမျိုးကိစ္စမျိုးကိုအစိုးရကနေပြီးတော့ခကြီးရအောင်ရည်ရွယ်နိုင်တဲ့ solution လုပ်တဲ့လူတွေတွေ့ရပါလိမ့်မယ်။ဆရာကြီးဒီပထမကပြောခဲ့တယ်လို့ကျွန်တော်တို့ဒီလူတွေကဒီ Facebook ကိုဟိုလိုမျိုးအကောင့်အဖြစ်ကိုပြပြမယ်လို့ဒီကပြပြမယ်လေဒီရေးချင်တာကြီးပြောချင်တာပြောရတဲ့အခါကျတော့ဒီတရင်းတွေကမျိုးစုံဆက်လို့ရမျိုးလေးရှိတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီမနေ့ကဒီကုညာရေးကိုဒီချင်းချောက်တဲ့အဖြစ်တွေတခုကျွန်တော်မနေ့က Facebook မှာတက်လာအမျိုးတွေ့ရတယ်ကုညာရေးကိုဟိုတနေ့ကပြတ်တယ်လို့ဥပုံကြီးကိုတက်ထားရလိမ့်မယ်ဆိုတော့ဒီအဲ့လူတွေကချင်းချောက်ထားတဲ့ video တခုဒီနေ့မှပြန်ပြပြတာတယ်ဒါဆိုလို့ရှိရင်ကလူမှုကွန်ရက်ကိုအသုံးပြုပြီးတော့ဒါလူတယောက်ရဲ့အသက်ကိုချင်းချောက်တဲ့ပုံစံမျိုးဖြစ်လာတယ်ဒါကတိုင်းရှိသူဖြစ်မတိုင်းရှိသူဖြစ်သူဒါမျိုးရေးရနေပြီးတော့ဒါမျိုးအရေးကြီးလို့လူတွေကကြောက်နေရစားတယ်။အဲတိုင်းမှလုပ်မယ်ဆိုတော့မဟုတ်ဘူးပေါ့နော်။အဲဒါမျိုးဒီ social media ပေါ်ကနေပြီးတော့တုံးတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီအသေးစားစောင့်ချက်ကြီးကြီးလေးတွေဟာကျွန်တော်ရင်ချေတော့ဆိုလို့ရှိရင်ဒီ email ဆောင်ပြီးရတဲ့2015နှစ်လောက်ကိုချခဲ့တာမျိုးတွေ။ဒါ88ကျောက်ကျောက်နဲ့အများကြီးခံခဲ့ရတယ်။ဒီ2009ခု2009အရေးကြီးမှာ88ကျောက်ကျောက်နဲ့ခံခဲ့ရတယ်။ဒါ2009မှာပါခဲ့တဲ့ဒီလူတွေအများကြီးရှိဥပမာကုနေကုန်းတဲ့လူတွေဆိုလို့ရှိရင်ဒီလိုတော့ဦးရီဟာလူတွေချတင်ခဲ့ရတာသူတို့ဒီလုပ်မယ်ဆိုလို့ရှိရင်လေတကယ်လုပ်နိုင်တဲ့ဟာလူတကယ်လုပ်ခဲ့ရမျိုးရှိရင်လုပ်နိုင်တဲ့ဒီထင်းထုတ်နိုင်တဲ့ capacity တွေရှိတယ်ဒါနဲ့ဒါယူကြတော့တရားဥပဒေစိုးမိုးကြီးကဘာမှမရှိဘူး Facebook မှာလောကကြီးဖြစ်တင်တာဖြစ်ဆဲဆိုတာမျိုးထားတာမျိုးဖြစ်နေတယ်ကျွန်တော်နေတဲ့ကူဆရတယ်အဲ့တော့အစိုးရရဲ့တရားဥပဒေစိုးမိုးကြီးရကအားနဲ့နေပြီးကတော့ဒီ Facebook မှာဒါမျိုးမုန်းပြရပြီးကြံ့တာမျိုးဝါဒထက်တာမျိုးတွေဖြစ်နေမှာပဲအစိုးရအနေနဲ့ကတော့ငယ်ငယ်လေးနဲ့ထိန်းချုပ်နိုင်မှုလို့လေ။ဒါပေမဲ့အဲ့ဒီထိန်းချုပ်တဲ့အပိုင်းကလေဒီရဲ့ဒုလက်ဆော့ထုတ်ဖို့ပြောဖို့ကိုထိပါတာမျိုးဒီပေါ့ဖိနေတာမျိုးဖြစ်လို့မရအောင်။အဲ့ဒုလက်ဆော့ထုတ်ဖို့ပြောဖို့ကတပိုင်း။ဒါနဲ့သုံးသုံးလုံးပေါ်တဲ့အပိုင်းကြီးဒီလိုအမိုးပြပြက်နေတဲ့ဟာမျိုးဒါမျိုးပြဿနာတွေလေအရင်းကြီးကတပိုင်းနေနဲ့စဉ်းစားနေဖြစ်ဖို့လို့လေ။အဲ့ဒီမှာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီမျိုးစုဥပဒေကိုအခုပြင်ဖို့လုပ်နေတဲ့ပုံစံကိုဖြစ်သွားတဲ့အခါကျလို့ရှိရင်ဒီရဲ့ဒုလက်ဆော့ကထိခိုက်တဲ့ပုံစံဖြစ်သွားရင်ကျွန်တော်တို့လက်ခံရမှာမဟုတ်ဘူး။အဲ့တော့ဒီလိုလောက်ဆိုတော့ပြောဖို့ကတော့ကောင်းတယ်လို့လေ။အဲဒီမှာကျွန်တော် opinion ကြီးကြီးရမျိုးရှိနေတယ်။အစိုးရကိုဆန့်ကျင်တာပြောလို့မရ၊အစိုးရကိုမကြိုက်တာပြောလို့မရ။ဟုတ
်ကဲ့။
ဒါဆိုအဲ့ဒီဟာမျိုးတွေကဒီကျွန်တော်တို့မိုးဒီယာပြန်စီဟာမျိုးတို့မို့လူခွေပြုဒုက္ခရောက်စေတာပြုတို့မို့ဒီဟိုလက်နဲ့ကြိုင်ဒုလန်မှုတို့တခုခုပေါ်လာအဲ့လိုမျိုးဒီဥပဒေနဲ့ဆက်ပြီးတော့
ကိုတက်ဆိုရင်ကျွန်တော်ချိန်လိုက်တဲ့လောက်ပဲရတဲ့အတွက်အစီအစဉ်ကိုဒီမှာပဲရလိုက်ပြရစေ။ဒီပါဝင်ဆွေးနွေးပေးတဲ့ကိုတက်ဆွေဝင်ကိုစီရသူနဲ့အီးမေးလ်တွေစာတွေပေးပို့တဲ့သူတွေကိုယ်တိုင်ဆွေးနွေးတဲ့သူတွေအားလုံးနဲ့တော်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
တဲ့လေလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနေ့ပြန်တင်းဝင်နေမနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ဒီမဆုံးသက်ခင်မှာတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါရှင်
မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုဟာဆွီဒင်နိုင်ငံသားရေးဝန်ကြီးမာဂော့ဝေါ်စထရမ်နဲ့ဒီကနေ့ထပ်မံတွေ့ဆုံခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့အနေနဲ့စကန်ဒီနေးဗီးယန်တိုက်ပွဲတစ်ခုခုမှာတွေ့ဆုံဆွေးနွေးပွဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုထပ်မံတွေ့ဆုံကြတာပါတွေ့ဆုံဆွေးနွေးမှုအသေးစိတ်နဲ့ပတ်သက်ပြီးလျှို့ဝှက်ထားပေမဲ့လည်းသတင်းအချက်အလက်တချို့ကိုတော့ထုတ်ပြန်ပြီးသွားမှာဖြစ်ကြောင်းဆွီဒင်နိုင်ငံသားရေးဌာနကတောက်ကြနေတုန်းကပြောထားပါတယ်နိုင်ငံသားရေးဝန်ကြီးဝေါ်စထရမ်နဲ့ကဒီအပေါင်းလက္ခဏာဆောင်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်တယ်လို့ဆွီဒင်မြို့တော်စတော့ခေါမ်မှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးအပြီးထွက်ခွာခြင်းတောက်ကြနေကပြောကြားခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးဆွီဒင်ဝန်ကြီးချုပ်စတက်ဖန်လိုဗန်ကိုလည်းအစီရင်ခံခဲ့တယ်လို့ဆိုပါတယ်1983ခုနှစ်ကတည်းကဆွီဒင်နိုင်ငံဟာမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးထားရှိခဲ့တာဖြစ်ပြီးပြုံရမ်းမှာတန်ယုံဖွင့်လှစ်ထားတဲ့အနောက်နိုင်ငံအနည်းစုထဲမှာပါဝင်ပါတယ်ခင်ဗျာတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံပူးတွဲပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးကယ်ဆယ်ရေးဆိုင်ရာစီရေးလေ့ကျင့်မှုတွေဒီကနေ့စတင်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံကြားဆက်ဆံရေးကြာဆင်းလာနေတဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြားကဆက်ဆံရေးအခြေအနေကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာရွှေနဂါ2018စစ်စင်ရေးဖွင့်ပွဲအခမ်းအနားဒီကနေ့ကျင်းပခဲ့ပါတယ်
သ
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးမယ်ဒီတနင်္ဂနွေမနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.